Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ခါနေ2022ခုနှစ်ဇွန်လ10ရက်ဗုဒ္ဓဖူးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00ထိ5km 1925နဲ့32တို့ကနေစတင်ထုတ်လွှင့်ပေးနေပါပြီ။ဗီဒီယိုထုတ်လွှင့်ချက်တွေကိုရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်တွေကိုကျွန်မစုမုံကအစီအစဉ်မူဖြစ်တာဝန်ယူတင်ဆက်ပေးမှာပါရှင်။
မင်္ဂလာညချမ်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီညမှာထူးခြားတဲ့သတင်းတွေကတော့အိန္ဒိယကအာဆီယံနိုင်ငံသားရေးဝန်ကြီးတွေနဲ့လုပ်မဲ့ဆွေးနွေးပွဲကိုစစ်ကောင်စီနိုင်ငံသားရေးဝန်ကြီးကိုမဖိတ်ပါဘူးအာဆီယံအနေနဲ့ NUG ကိုထိတွေ့တရားဝင်ဆက်ဆံဖို့အမေရိကန်ကတိုက်တွန်းပါတယ်အာရှတိုက်တွင်းမူရစ်စေးရောင်းဝယ်မှုတွေပုံများလာတယ်လို့ UNODC အစိုးရခန်းစာမှာဖော်ပြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ပြပေးတော့ပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတ်တန့်ရောက်သတင်းတွေကိုမကြားခင်မှာနားဆင်ရဖို့ရှိသလိုဒီကနေ့ညမှာတင်ဆက်ပေးမယ့်နောက်ဆုံးရသတင်းပေးပို့ချက်တွေမှာတော့သခိုင်းတိုင်းကံဘလူမြို့နယ်နဲ့ဝက်လက်မြို့နယ်ကကြေးရွာတွေကိုစစ်ကောင်စီတပ်တွေကနေမြေရှင်းလင်းရေးလုပ်နေပါတယ်ဒီထဲမှာနေအိမ်တွေမိရှို့ခံရတယ်လို့ဒေသခံတွေကပြောပါတယ
်မနေ့ကနေ့က15နေ့စရှိတော့အကုန်လုံးလုံသွားအကုန်လုံးတော့အိတ်ကိုကျောင်းတော်မှကျွန်တော်တို့ကတ်မကြည့်နိုင်သေးတာဒီဘက်ကကျွန်တော်လည်းခုမှဆွရှုနေရကြောင်းမူပ
ြစောချောင်းရွာကတူပြပြပေးခဲ့တာပါရှင်ဒီသတင်းနဲ့အတူတိုက်ပွဲတွေပြင်းထန်နေတဲ့အတွက်စစ်ပြေးနေရတဲ့ပြည်သူတွေစစ်ဆောင်စခန်းတွေစီကိုအကူအညီတွေအရောက်ပေးပို့ကြပါလို့ KHRC ကချင်းကရင်လူခွေအဖွဲ့ကတောင်းဆိုလိုက်ပါတယ်ရခိုင်ပြည်နယ်ဘက်မှာတော့73စီတွေပြက်လက်နေပါတယ်ထိုင်းအချင်းတော်တွေကမြန်မာ180နီးပါးကိုထိုင်းဘက်ကပြည်နှံပေးလိုက်ပါတယ်ဒီလိုသတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်အခုချိန်ဆုံးကတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အိန္ဒိယနိုင်ငံမှာရှေ့သတင်းပတ်တွင်ကျင်းပဖို့ရှိတဲ့အာဆီယံအိန္ဒိယနိုင်ငံသားဝန်ကြီးများဆွေးနွေးပွဲကိုမြန်မာစစ်ကောင်စီနိုင်ငံသားဝန်ကြီးကိုမဖိတ်ဖို့အိန္ဒိယအစိုးရကဆုံးဖြတ်လိုက်ကြောင်းတန်တပန်သတင်းအရင်းမြစ်တွေကိုကိုကာပီအိန္ဒိယသတင်းတွေမှာရေးပါတယ်အာဆီယံအဖွဲ့ဝင်နိုင်ငံတချို့ကမြန်မာစစ်ကောင်စီနိုင်ငံသားရဲ့ဝန်ကြီးကိုဒီစီအိုဘက်ကိုဖိတ်ကြားလိုတဲ့သဘောဆန္ဒနဲ့ဆန့်ကျင်ပြီးအိန္ဒိယကအခုလိုဆုံးဖြတ်လိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာတိတာထင်ရှားတဲ့နိုင်ငံရေးရာပြည်ပြင်ပြောင်းလဲမှုတွေထွက်ပေါ်မလာမချင်းနိုင်ငံရေးရာကိုစားပြုခြင်းမရှိတဲ့ပုံကိုယ်ကိုပဲအရေးပါတဲ့အာဆီယံစီအိုဘက်တွေကိုဖိတ်ကြားရမယ်ဆိုတဲ့အာဆီယံရဲ့ဘုံသဘောတူညီချက်အတိုင်းအိန္ဒိယကလိုက်နာဆောင်ရွက်တာဖြစ်တယ်လို့ဆိုပါတယ်။စစ်ကောင်စီနိုင်ငံသားရဲ့ဝန်ကြီးမဟုတ်ဘဲနိုင်ငံသားရေးဌာနကအရာရှိတဦးကိုဒီစီအိုဘက်တက်ဖို့အိန္ဒိယကဖိတ်ကြားခဲ့တယ်လို့ဆိုပါတယ်။ဒီစီအိုဘက်ကိုအိန္ဒိယနိုင်ငံဆိုင်ရာမြန်မာသံအမတ်ကြီးတက်ကောင်းတက်နိုင်ကြီးရှိပေမဲ့ဘသူမှမတက်ခဲ့ရင်မြန်မာနိုင်ငံကိုစားပြုတဲ့ထံကုန်ကိုအလွတ်ချထားမယ်လို့ဆိုပါတယ်။အခုချိန်ထိဆွေးနွေးဆဲဖြစ်နေတာကြောင့်အခြေအနေတွေပြောင်းလဲမှုရှိလာနိုင်သေးတယ်လို့တန်တမန်သတင်းရင်းမြစ်ကိုကိုကာပီအိန္ဒိယအခြေစိုက် Economic Times သတင်းကရေးပါတယ်။မနစ်အီတီလာကအာဆီယံနဲ့မြန်မာစစ်ကောင်စီကြားသဘောတူညီမှုရရှိခဲ့တဲ့ဘုံသဘောတူညီချက်၅ချက်ကိုစစ်ကောင်စီဘက်ကအခုချိန်ထိအကောင့်ထည့်ဖော်ခြင်းမရှိသေးတဲ့အပေါ်အာဆီယံအဖွဲ့ဝင်နိုင်ငံတွေသာမကဘဲနိုင်ငံတကာအသံဝိုင်းကစိတ်ပျက်နေကြတာပါခင်ဗျာ။
ဒီအာဆီယံအနေနဲ့ပဲ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပိုဆက်ဆံကြဖို့အမေရိကန်ထိတ်တန့်အရာရှိကအရှိတောင်အရှေ့ခီးစင်တဲ့တိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟာ NUG ဆွေးနွေးနဲ့ထိတွေ့ဆက်ဆံမှာဖြစ်ပြီးအာဆီယံအဖွဲ့ဝင်နိုင်ငံအားလုံးနဲ့ NUG နဲ့လူသိရှင်ကြားထိတွေ့ဆက်ဆံကြဖို့အရှိတောင်အရှေ့သုံးနိုင်ငံခီးထွက်နေတဲ့နိုင်ငံကြီးဝန်ကြီးဌာနအတိုင်းပင်ခံ Derek Sherlock ကဆိုပါတယ်။လွန်ခဲ့တဲ့၈လ၉လအတွင်း online video ဆက်သွယ်မှုကတဆင့် NUG နဲ့ American ပုံမှန်ထိတွေ့ဆက်ဆံခဲ့ပြီး NUG ရဲ့စွမ်းဆောင်ရည်မြင့်တက်လာရေးအဖွဲ့အစည်းစီးစနစ်တကျပြီးပုံမထျောက်စာမြန်မာပြည်သူတွေကိုကူညီပေးနိုင်ရင်စရတာတွေကိုဆောင်ရွက်ခဲ့တယ်လို့ရှော်လေးကပြောကြားချက်ကိုကိုကာပြီး State Times သတင်းမှာဖော်ပြလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံရဲ့ပဋိပက္ခတွေပြည်ထောင်ရေးအတွက်စစ်တပ်တခုတည်းနဲ့ထိတွေ့ဆက်ဆံနေလို့မရနိုင်ပဲအတိုက်အခံဒီမိုကရေစီအင်အားစုတွေနဲ့ပါထိတွေ့ဆက်ဆံမှုလိုအပ်ကြောင်းလည်းရှော်လေးကထည့်ပြောပါတယ်။သူက Thailand, Singapore နဲ့ Brunei တို့နိုင်ငံခီးစဉ်ကိုမနေ့ဇွန်လ9ရက်နေ့ကစတင်ခဲ့တာပါ။တကြွလှရှားသူတွေနဲ့လွှတ်တော်အမတ်တချို့တောင်းဆိုနေပေမဲ့NUG ကိုတန်တမာရေးရအမေရိကန်ဘက်ကတရားဝင်အသိမှတ်ပြုခြင်းတော့မရှိသေးပါဘူးခင်ဗျာ
အရှိနဲ့အရှိတောင်အာရှဒေသတစ်ခုမှာဓာတုဗေဒနီးနဲ့ထုတ်လုပ်တဲ့မူရစ်စေဝါရောင်းဝယ်ဖောက်ကမှုတွေဆက်ကျပြန့်လာနေတယ်လို့ကုလသမဂ္ဂမူရစ်စေဝါနဲ့ရာဇဝမှုတိုက်ဖျက်ရေးဌာန UNODC ရဲ့အတိတ်ထွက်လာတဲ့အစီအခံမှာဖော်ပြထားပါတယ်2022ခုနှစ်တွင်မူရစ်စေဝါထုတ်လုပ်မှုနဲ့ကုန်တွယ်မှုတွေဟာအမြင့်ဆုံးကိုရောက်လာခဲ့ကြောင်းနဲ့ရာဇဝတ်ကိုင်းတွေနဲ့လက်နက်ကိုင်အဖွဲ့တွေဟာရွှေသီရိကန်ဒေသအတွင်းနဲ့မြန်မာနိုင်ငံနယ်စပ်ဒေသတွေမှာကာယယောဂဖြစ်ပွားမှုနဲ့နိုင်ငံရေးမတည်ငြိမ်မှုကိုအခွင့်ကောင်းယူပြီးထုတ်လုပ်မှုတွေကိုတိုးချဲ့ခဲ့ကြတယ်လို့ဒီအစီအခံကဖော်ပြပါတယ်။ရာဘလို့ခေါ်တဲ့စိတ်ကြွစေ ဒေတာတွင်သုံးဆွဲသူအရေးအတွက်လည်းအလွန်ကြုံမြင့်တက်လာခဲ့သလို2022ခုနှစ်တွင်စိတ်ကြွစေပြား182တန်နီးပါအရှိနဲ့အရှိတောင်အာရှဒေသမှာစံချိန်တင်ဖမ်းမိခဲ့တယ်လို့ UNODC ရဲ့ဒီနှစ်2022ခုနှစ်အစည်းအဝေးခန်းစာမှာထောက်ပြထားပါတယ် UNODC ရဲ့အရှိနဲ့အရှိတောင်အာရှတခွင်ဓာတုနီးထုတ်လုပ်မှုမူရစ်စေအနောက်ဆုံးအခြေအနေနဲ့2022ခုနှစ်စင်ခေါ်မှုများခေါင်းစဉ်ပါအစီအခံစာအရရွှေတိကံဒေတာအပြင်ဘက်မှာဒီဆက်ယုံတွေညှော့နေသွားပေမဲ့မူရည်စေထုတ်လို့မှုကဆက်လက်မြင့်မားနေသေးတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
မြန်မာဒီမိုကရေစီရေလှောက်ရှားဥဆောင်သူတွေကိုတည်တံစီရင်မဲ့ပေါ်ကနေဒါနိုင်ငံကလည်းပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်မြတ်တာစွာအချိန်ပေးကြာနာပြီးလွတ်လပ်တဲ့တရားရုံးလုပ်ငန်းစဉ်မရှိပဲအခုလိုမတရားစီရင်မဲ့ပေါ်အထူးစိုးရိမ်မိကြောင်းလဲမနေ့ကထုတ်တဲ့ရန်ကုန်ရှိကနေဒါတန်ရုံးကြီးညာချက်ထဲမှာဖော်ပြလိုက်ပါတယ်68မျိုးဆက်ခေါင်းဆောင်ကိုချင်းမီနဲ့လွတ်တော်မဟာကိုဖြိုးစရာတော်တို့ပေါ်ချမှတ်ထားတဲ့တည်တံကိုမြန်မာစစ်ကောင်စီကစီရင်တော့မယ်လို့ကြေညာပြီးတဲ့နောက်ပြင်သစ်အမေရိကန်ဥရောပသမဂ္ဂနဲ့ကုလသမဂ္ဂတို့ကလည်းအလားတူပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြပါတယ်။အလားတူ HRW လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ပြောခွင့်ရအီလိန်ပီယာဆန်ကလည်း
Human Rights Watch is extremely concerned about the death sentences that have been handed down against this NLD lawmaker and an activist, Ko Jimmy.
NLD man, now, extremely concerned about the death sentences that have been handed down against this NLD lawmaker and an activist, Ko Jimmy.နောက်နိုင်ငံတွေနဲ့အာဆီယံအစိုးရတွေအနေနဲ့ PR တွေပေးစီလိုပါတယ်လို့ပြောခဲ့တာပါမြန်မာစစ်ကောင်စီဘက်ကတော့အခုလိုပြင်သစ်ဥရောပသမဂ္ဂကုလသမဂ္ဂနဲ့အမေရိကန်နိုင်ငံကြားရေးပြောခွင့်ရတွေကကန့်ကွက်လာတာအပေါ်အကြမ်းဖက်မှုအားပေးရာရောက်ပြီးပြည်တွင်းရေးဝင်ဆွတ်တာဖြစ်တယ်လို့နိုင်ငံကြားရေးဝန်ကြီးဌာနရဲ့တနေ့တနင်္လာနေ့ကကြေညာချက်နဲ့ပြန်ကန့်ကွက်ခဲ့ပါတယ်ခင်ဗျ
တဲ့ညမဲ့မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5.32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ57 kHz 5885တို့ဖြင့်စနေတနေ့မှာလိုင်းလံမီတာ190 kHz 1509ကနေပြထုတ်လည်ပေးနေပါတယ်ရှင
်ဖေအမေရိကန်တန်ကနေဗုဒ္ဓနေ့ညပိုင်းသတင်းတွေကိုဆက်လက်ကြေညာပေးနေတာပါခင်ဗျယူကရိန်းသမ္မတဗလိုဒမီဇယ်လင်စကီကဒွန်ဘတ်အရှေ့ပိုင်းဒေသယူကရိန်းတပ်ဖွဲ့ဝင်တွေရဲ့စွန့်ဆောင်ရေးကိုချီးကျူးခဲ့ပါတယ်ဒွန်ဘတ်ဒေသကိုယူကရိန်းတပ်တွေဆက်ပြီးကာကွယ်နေတယ်လို့ယူကရိန်းသမ္မတဇယ်လင်စကီကသူ့ရဲ့ညစဉ်ဗီဒီယိုမင်ကွန်းမှာအင်္ဂါနေ့ကထည့်ပြောသွားတာပါရုရှားဟာအခုလိုခုခံမှုတွေရင်ဆိုင်ရဖို့မျှော်လင့်ထားတာမဟုတ်ဘူးလို့လည်းသူကပြောပါတယ်ရုရှားဘက်ကတော့ဒွန်ဘတ်ပြည်နယ်အားလုံးနီးပါးကိုသူတို့ထိန်းချုပ်ထားတယ်လို့ပြောဆိုပါတယ်ယူကရိန်းအရှေ့ပိုင်းကိုသတင်းတစ်ပတ်ကြာတိုက်ခတ်ခဲ့ပြီးတဲ့နောက်လူဟန်စ်ပြည်နယ်ရဲ့69ရာခိုင်နှုန်းကိုရုရှားတပ်တွေကထိန်းချုပ်လိုက်ပြီလို့ရုရှားကာကွယ်ရေးဝန်ကြီးစာဂျီရွှေကူကအင်္ဂါနေ့ကပြောကြားခဲ့ပါတယ်ပြီးခဲ့တဲ့နှစ်လမြို့တော်ကီးဖ်ကိုရှစ်တိုးတိုက်ခိုက်ဖို့ကြိုးစားခဲ့ပြီးအခုလက်တလောဒွန်ညက်စ်ပြည်နယ်ရှိတဲ့ဒွန်ဘတ်စ်ဒေသကိုရုရှားကအဓိကအယုံဆိုင်တိုက်ခိုက်နေသလိုစီဗီယရိုဒွန်ညက်စ်ဒေသအတွင်းမှာလည်းတိုက်ပွဲတွေပြင်းထန်နေပါတယ်ခင်ဗျာ
ဒီနေ့စမဲ့အမေရိကတိုက်နိုင်ငံတွေထိပ်သီးပွဲကိုမက္ကဆီကိုသမ္မတမတက်ပဲသပိတ်မှောက်ထားပေမဲ့ဆက်ဆံရေးတော့ကောင်းပါလေလို့ဆိုပါတယ်မက္ကဆီကိုနိုင်ငံရဲ့ဝန်ကြီးမာဆယ်လိုအဘရက်ကသမ္မတအန်ဒရီယက်စ်မန်နျူအယ်လိုပက်စ်အော်ပရေတာအနေနဲ့ဒီထိပ်သီးပွဲမတက်ပေမဲ့နှစ်နိုင်ငံဆက်ဆံရေးကကောင်းနေတယ်သူအစားထိုးတက်ရောက်မှာပါလို့ဒီနေ့သတင်းစာရှင်းလင်းပွဲမှာပြောလိုက်ပါတယ်လော့စ်အန်ဂျလိစ်မှာလုံးမဲ့ကိုချိန်မြောက်ဒီထိပ်သီးစီဝေးမှာကျူးဘားဗင်နီဇွဲလားနီကရာဂွာနိုင်ငံတွေကိုဖိတ်ကြားမှာမဟုတ်ဘူးလို့အင်ဗီဒိုကနေတနေ့တနေ့လာနေ့ကကြေညာထားပါတယ်။သမ္မတဂျိုးဘိုင်ဒန်အင်ရှင်အဖြစ်လက်ခံကျင်းပမဲ့ဒီထိပ်သီးပွဲမှာအခုနိုင်ငံတွေကိုခြံလှမ်းခဲ့တာကြောင့်ထိပ်သီးပွဲမတက်နိုင်ဘူးလို့မက္ကဆီကိုသမ္မတလိုပက်စ်အော်ပရေတာကညွှန်ဆိုထားတာပါ။အမေရိကန်ဟာအာဆီယံရှေ့တောင်အရှနိုင်ငံတွေကဒီမိုကရေစီမဟုတ်တဲ့နိုင်ငံတွေနဲ့ထိတွေ့ဆက်ဆံနိုင်ပေမဲ့အမေရိကတိုက်နိုင်ငံတချို့ကိုအခုလိုမဖိတ်တာဟာရှင်းအောင်မညီဘူးလို့လည်းမက္ကဆီကိုနိုင်ငံခြားရေးဝန်ကြီးအေဘရက်ကဝေဖန်ခဲ့ပါတယ်။ဒီထိပ်သီးပွဲကိုတရုတ်ရဲ့ဩဇာစွန့်မှုမှုကိုတုံ့ပြန်ဖို့နဲ့ဒေတာရင်းအမေရိကန်ပြည်ထောင်စုရဲ့ဥဆောင်မှုခိုင်မာအောင်ပြန်ရယူဖို့ကြိုးပမ်းမှုဖြစ်အကဲခတ်တွေကသတ်မှတ်ထားကြပါတယ်ခင်ဗျာ
။မြောက်ကိုရီးယားကမကြာသေးခင်ကပြုလုပ်ခဲ့တဲ့ဒုံးကျည်စမ်းသပ်ပြုလုပ်မှုတွေဟာတမင်ရန်လိုတဲ့တည်ငြိမ်မှုကိုပြက်ပြားစေတဲ့လှုပ်ရဖြစ်ကြောင်းနဲ့မြောက်ကိုရီးယားအနေနဲ့တွစ်ဆုံဆွေးနွေးတဲ့စကားပိုင်းကိုပြန်လာဖို့တောင်ကိုရီးယားနိုင်ငံမှာရောက်ရှိနေတဲ့အမေရိကန်ဒုတိယနိုင်ငံသားရဲ့ဝန်ကြီးရှာမားကဒီကနေ့ပြောကြားလိုက်ပါတယ်။
We urge the DPRK to cease taking these provocative and destabilizing actions. And to commit to the
ပြတ်ပြားစေတဲ့လောက်ရတွေကိုရတံပြီးတန်တပန်ရေးအရလှုပ်ဆောင်နိုင်မယ့်နည်းလမ်းကိုရွေးချယ်ဖို့တိုက်တွန်းပါတယ်ကျိုးတင်ကန့်သက်ချက်တွေချမှတ်ထားပဲမြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးဖို့အမေရိကန်ဘက်ကအစဉ်အဆက်ရှိနေပါတယ်အမေရိကန်ဘက်ကမြောက်ကိုရီးယားပေါ်ရန်လိုစိတ်မထားပါဘူးလို့တောင်ကိုရီးယားနိုင်ငံမှာကိုဗစ် 19 ကူးစက်ပြန့်ပွားနေကြောင်းပြီးခဲ့တဲ့လအတွင်းအတည်ပြုပြီးခဲ့တဲ့နောက်မှာရောဂါပိုး ကူတာရေးအတွက်အခက်အခဲနဲ့ရင်ဆိုင်နေရတဲ့မြောက်ကိုရီးယားအနေနဲ့ကိုဗစ် 19ဆိုင်ရာအကူအညီတွေကိုလက်ခံဖို့အတွက်တောင်ကိုရီးယားတို့တရနိုင်ငံသားရဲ့ဝန်ကြီးချိုရှုံဒုံးကတရင်သာရှင်းလင်းပွဲမှာတိုက်တွန်းခဲ့ပါတယ်။တောင်ကိုရီးယားသမ္မတတေယုံဆုယိုးနဲ့ပြီးခဲ့တဲ့ဒီလမှာအာဏာလက်ခံပြီးတဲ့နောက်မှာကျင်းပတာဖြစ်ဒီအစည်းအဝေးကိုကျင်းပတာဖြစ်ပေမဲ့မြောက်ကိုရီးယားကအခုရပိုင်းတွင်
လှူရှားသူ49ကိုစရုံးတင်လိုက်ပါပြီ2020ခုနှစ်မှာတရားမဝင်ပမာဏရွေးကောက်ပွဲကျင်းပဖို့လုပ်ခဲ့တာကြောင့်အမျိုးသားလူ့ကျွမ်းရေးဥပဒေအရအဖြစ်အမှောက်ပူးပေါင်းကျက်စီမှုဆွဲချက်နဲ့သူတို့ကိုမနေ့ကတရားရုံးစတင်လိုက်တာပါဟောင်ကောင်လွှတ်တော်အမတ်တွေအနေနဲ့လုပ်ပိုင်ခွင့်တွေကိုအလွဲသုံးစားလုပ်ဖို့ကြံစည်ခဲ့ပြီးအစိုးရလုပ်ငန်းတွေကိုနှောက်ယှက်ကဟောင်ကောင်အချုပ်ရည်မှုကိုယာရုကနှုတ်ထွက်ခိုင်းဖို့အထိလှုပ်ဆောင်ခဲ့တယ်လို့လည်းတရုတ်အာဏာပိုင်တွေကဆက်ဆွဲထားပါတယ်။ကိုပိုင်အချုပ်ခွင့်ရဟောင်ကောင်မှာ2019ခုနှစ်အစိုးရဆန့်ကျင်ဆန္ဒပြပွဲတွေပေါ်ပေါက်လာပြီးတဲ့နောက်ဟောင်ကောင်မျိုးသားလူ့ကျွမ်းရေးဥပဒေကိုတရုတ်အစိုးရကပြဋ္ဌာန်းခဲ့တာပါ။ဒီပြမှုထင်ရှားအမြင်ရှိလို့ရှိရင်တော့အမြင့်ဆုံးထောင်ဒဏ်တစ်သက်အထိချမှတ်နိုင်ပါလိမ့်ခင်ဗျာ။
ဇွန်လ6ရက်ဗုဒ္ဓဘူးညရဲ့နောက်ဆုံးရသတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုဝင်းမင်းတို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့နောက်ဆုံးရသတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။စကိုင်းတိုင်းကံပလူမြို့နယ်နဲ့ဝက်လက်မြို့နယ်တွေမှာစစ်ကောင်စီတပ်တွေကနယ်မြေရှင်းလင်းရေးတွေဆက်ပြီးတော့လုပ်နေပါတယ်။ကံပလူမြို့နယ်တွင်ကကြေးရွာတွေကိုစစ်ကောင်စီတပ်သားတွေကလိုက်ပြီးတော့မီးရှို့နေတယ်လို့ဒေသခံပြည်သူတွေကလည်းဖမ်းဆီးခေါ်ဆောင်သွားတာရှိတယ်လို့ဒေသခံတွေကပြောပါတယ်။နောက်ဝက်လက်မြို့နယ်ဘက်မှာလည်းစစ်ကောင်စီရဲ့နယ်မြေရှင်းလင်းရေးစစ်ဆေးရေးတွေမှာဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့မှုတွေရှိနေပါတယ်။စကိုင်းတိုင်းတွင်ကစစ်ရေးအခြေအနေရန်ကုန်ကစုံစမ်းမေးမြန်းခဲ့တာကိုစူးစီးပြီးအလိမ်မှာပြောပြပေးပါရှင်
။စကိုင်းတိုင်းကံပလူမြို့နယ်ကကျေးရွာတွေကိုစစ်ကောင်စီတပ်တွေကဝင်ရောက်နေနေရှင်းပြီးမီးရှို့ဖျက်ဆီးတာတွေလုပ်နေတာကြောင့်ဘေးလွတ်ရာရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဒီကနေ့မနက်9နာရီလောက်ဇော်ချောင်းကျေးရွာကိုစစ်ကောင်စီတပ်တွေအင်အား60လောက်နဲ့ဝင်ရောက်ပြီးမီးရှို့တာကြောင့်ထွက်ပြေးကြရတာလို့ပြောပါတယ်။ဇော်ချောင်းရွာနဲ့တမိုင်ကျော်ဝေးတဲ့အလဲကုံကျေးရွာကိုစစ်ကောင်စီတပ်တွေဆက်တက်သွားပြီးအဲ့ဒီရွာကိုပါမီးဆက်ရှို့နေကြသလိုလက်နက်ကြီးတွေနဲ့လည်းပစ်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။
ကျွန်တော်တို့ဇော်ချောင်းကတော့မှ9နာရီ10မိနစ်မှစတယ်ပြမနဲ့အဲအင်ဂျီကိုဇော်ချောင်းမှာပုံမှန်စဉ်200ကျော်200ဝန်းကျင်ပေါ့လေကြားရရှိတာတော့ကျွန်တော်တို့တွေကတော့မနဲ့9နာရီဟို15မိနစ်စရှိပါတော့အကုန်လုံးလုံသွားအကုန်လုံးတော့အိတ်ကိုလေပြန်တော့မှကျွန်တော်တို့ကတ်မကြည့်နိုင်သေးတာဒီဘက်ကကျွန်တော်လေကုံမှာဆက်ရှုနေရကြောင်းမို့ပြအဲကျွန်တော်တို့ကျတော့နည်းဒီလေကုံကနေကြော်ပြီးမှဇော်ချောင်းဝင်ရမှာဆိုတော့ကနေတဲ့မှာထပ်တော့မကြည့်နိုင်ဘူးမှာကြာရင်လေကြာတစ်ခေကိုအလုံးကြာမှာလေရွာလုံးကျဖြစ်ပါလိမ့်မယ်ကျွန်တော်တို့အလေခုံနဲ့ဆိုချောင်းနဲ့ကြတော့တမန်ရော့ရော့ပဲရှိတယ
်။မြန်မြန်ရှင်းလင်းရေးတလျှောက်ကျေးရွာတွေကဒေသခံတချို့ဖမ်းဆီးခံရတယ်လို့လည်းမြန်မြန်ဒေသခံတို့ကပြောပါတယ်
။ဘလို့တွေကသူကတစားဘောမျိုးနဲ့ချိုးတော့ပြန်ထားတာကြီးဆို။အနည်းဆုံးကတော့သူတို့ပြောတဲ့အရာတော့ကျွန်တော်မသိရင်တော့မမြင်ရသေးဘူးဗျာလောလောဆယ်6ရက်လောက်တော့ဖမ်းမိတယ်လေပြောဖမ်းမိတာသူတို့ကြိုးတုပ်ခဲ့တာကိုကျွန်တော်တို့ညားပေါ်ရဲ့ပတိပေါ်ပါဆိုတော့ကျွန်တော်တို့ကြည့်လို့မရဘူ
းစစ်ကောင်စီတပ်တွေကဇော်ချောင်းကျေးရွာနဲ့အလဲကုံကျေးရွာတွေကိုဝင်ရောက်တဲ့အတွက်ရွာသားတွေဘေးလွတ်ရာကိုထွက်ပြေးတန်းရှောင်နေကြရပါတယ်တင်တော်ကျေးရွာအုပ်စုဖြစ်တဲ့တင်တော်ဇော်ချောင်းအလဲကုံလွင်စည်းစရဲရွာတွေအပြင်အနီးအနားကကျေးရွာတချို့လည်းစစ်ရှောင်နေကြရတာကြောင့်အဲ့ဒီရွာဝင်းကျင်ကစစ်ရှောင်ရသူဦးရေဟာ2000ကျော်လောက်ရှိနိုင်တယ်လို့ကံပလူမျိုးနဲ့တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်းဦးနေစင်လက်ကပြောပါတယ်
ဒီနေ့ရှောင်ရတာက4-5ရွာလောက်တော့ရှိတယ်ခင်ဗျအရင်တုန်းကကလေးကမှရှောင်ရတာတွေတော့ရှိတယ်တချို့လည်းရွာမနေရဲလို့မို့ရှောင်သွားကြတယ်လည်းရှိတယ်ရွာလုံးကျွနေပါရှောင်ရတာတော့ဒီနေ့မှရှောင်ရတာပေါ့အဲ့ဒါတော့အခုအဲ့ကျွန်တော်ပြောတဲ့4ရွာအဲ့တော့ဒီတော့တင်တော်ရေဆိုချောင်းရေလွင်ကြီးရေအလဲခုံရေဒီနေ့မှဆောင်ရတာပေါ့
ဂျွန်လ6ရက်တနင်္လာနေ့ကလည်းကံပလူနေတဲ့ကလျော်ဖြူကုန်းရွာ Nogo Yuane, Gaima Yarugo, Misho Cassigere, Ludida Ganigapiovari. Gamblu Munere, Yuabang Tonyato Shietega, Yuabang Nasejo Laha, Misho Kandayabi, Yuada Regale, Sipi Shanizayare, Lupiovari. Wallam Munere Male, Shribu Munerega, Kalaya Lizan Nitaga in Atiado Laune, Name Yashinly Bonsan, Wea Larazao, Didakan Pidu Gawai, a pouring at tea drip that were named a ticket, Ludidakan Duga Piovari, Shribu Muner Dumba, Bandang Yuane, Wallam Munerega, Queen Lai Yua Asama tea drip that were ticket up to Lupiovari.
ကျွန်တော်ကမှာခဏလေးတော့အကင်းဖြစ်တာပေါ့အဲခဏလေးအကင်းဖြစ်တော့ကျွန်တော်တို့အဲဒီအစီအစံဗီဒီယိုကလူပြီးတော့ကျွန်တော်တို့ဆိုင်ရပါလားမနေ့ရောက်ကနေပြီးတော့နေ့ရောက်တော့ဆုံးနေလိုက်တယ်ဆိုဟိုအဲဟိုနောက်ပြီးတခါကျွန်တော်တို့အဲမပရိနေချက်ဖြစ်တာတော့တိကြတော့တိကြလို့ဖြစ်တာပါဗျာခံမလို့တော့မရဘူးပေါ့နော်အောက်ဆံခုနှစ်ယောက်လောက်တော့ကြာနိုင်တယ်လို့တရင်ရတယ်ခုလိုလို့တော့ရွာကြီးဘက်ကခု
ကျွာပေါင်း30ကျော်လောက်ကကျွာသားတောင်းနေကြီးထွက်ပြေးနေကြရတာပါ။ နေမြရှင်လင်းရင်တခြားမှာစစ်ကောင်စီတပ်တွေကကျေးရွာတွေကိုမီးရှို့တာ၊ရွာသားတွေကိုဖမ်းဆီးတာတပ်ဖြတ်တာတွေလုပ်ခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။ဒီနေ့ဂျွန်လ၈ရက်နေ့မှာလဲနောက်ထပ်စစ်ကြောင်းတစ်ခုကဝက်လက်မြို့နယ်တွေကိုနေမြရှင်လင်းရင်ဝင်ရောက်လာတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီကတော့သခိုင်းတိုင်းအတွင် PDF တွေဟာကျေးရွာတွေအတွင်းနေရာယူပြီးအကြမ်းဖက်လုပ်ရက်တွေလုပ်တာကြောင့်နေမြရှင်လင်းရင်တွေဆောင်ရွက်နေတယ်လို့တုံ့ပြန်ထားပါတယ်။ အခုမိုးရသည့်ဝင်လာတာမို့စစ်ကြောင်းအိုးအိမ်စွန့်ပြေးနေရတဲ့ဒုက္ခသည်တွေအဖို့နေထိုင်စားသောက်ရေးပို့ခက်ခဲလာသလိုဈေးဝလိုအပ်ချက်တွေလည်းရှိနေတယ်လို့စစ်ဆောင်တွေကပြောပါတယ်။ကုလသမဂ္ဂကမ္ဘာစားနပ်ရေးကအစီအစဉ် WFP ကလည်းမြန်မာနိုင်ငံမှာနေရက်စွန့်ခွာတိမ်းရှောင်နေရသူတွေတိုးပွားလာပြီးလူသားချင်းစာနာမှုအကျပ်အတည်းဟာ ကြီးထွားလာနေတယ်လို့ပြောပါတယ်။ဒါအပြင်နေရက်စွန့်ခွာတိမ်းရှောင်နေရသူတွေနဲ့ထိခိုက်ခံစားခဲ့ရသူအများစုစီကိုလည်းလူသားချင်းစာနာမှုအကူအညီတွေရောက်နိုင်ခြင်းမရှိသေးဘူးလို့ပြောထားပါတယ်ရှင်။
စကိုင်းတိုင်းကမ်းမလူမြို့နယ်နဲ့ဝက်လက်မြို့နယ်တွေထဲမှာစစ်ကောင်စီတပ်ကနယ်မြေလိုက်ပြီးတော့ရှင်းလင်းနေတဲ့အကြောင်းအလိမ်မှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကရင်ဒုက္ခသည်ပြည်သူတွေအတွက်အကူအညီတွေအရေးပေါ်လိုအပ်နေတဲ့အခြေအနေကိုပြောပြပေးကြပါမယ်။မြန်မာနိုင်ငံအရှေ့တောင်ပိုင်းဒေသတွေကတိုက်ပွဲတွေကြောင့်ဒေသခံတွေမှာအကြက်တဲတွေနဲ့ကြုံနေရပြီးလူသားချင်းစာနာမ
င်ကပေးပို့တဲ့သတင်းဥတမောင်တန်းပြောပြပေးပါရှင်
။ပြည်တွင်းကစစ်ပွဲတွေကြောင့်ကရင်ကြီးရွာသားအများပြားဟာထိုင်းနေဇက်ဘက်ကိုတိမ်းရှောင်ကြရပေမဲ့ထိုင်းအနာပိုင်တွေဘက်ကသူတို့ထဲကတချို့ကသာယာယီခုံလုံခွင့်ပေးပြီးအများပြားကတော့နေဇက်ဖြတ်ကျော်ခွင့်မရကြပါဘူး။ဒါကြောင့်လည်းသူတို့ဟာပြည်တွင်းလက်လဲခိုးအောင်နေရတဲ့ဒုက္ခတွေပဲဖြစ်ပြီးနိုင်ငံတကာနဲ့ကုလသမဂ္ဂအေဂျင်စီတွေရဲ့အခုကြီးအထောက်ပံ့နဲ့လဲအလန့်ငွေးနေပါတယ်။ထိုင်းနိုင်ငံတွေရောက်လာတဲ့ဒုက္ခတွေတချို့ကိုလည်းထိုင်းဘက်ကနေရပြန်ပို့ဖို့ဖိအားပေးခဲ့တဲ့အတွက်စစ်ပြေးဒုက္ခတွေအများပြားဟာပြည်တွင်းမှာပဲဘေးလွတ်ရာကိုတနေရာပြီးတနေရာရွှေ့ပြောင်းနေထိုင်ကြရတာပါ။စစ်ပြေးဒုက္ခတွေဟာလက်လန်းမမီတဲ့နေရာတွေမှာတကွဲတပြားစီရောက်နေကြလို့နိုင်ငံတကာအဖွဲ့အစည်းတွေကလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့အခက်အခဲကြုံနေရတယ်လို့ကရင်လူခွင့်ရေးအဖွဲ့KHRG ပြောခွင့်ရစောနန္ဒစုက VOA ကိုပြောပါတယ်အထူးသဖြင့် KNU နယ်မြေတွေဖြစ်ကြတဲ့တက်မဟာ1တထုံခိုင်းတက်မဟာ2ဒဝဲခိုင်းနဲ့တက်မဟာ5ဖားပုံခိုင်းဒေသတွေကပြည်ရင်းဒုက္ခသည်တွေဟာအကူအညီတွေနဲ့အလန့်ဝင်းနေတာလို့ပြောပါတယ
်သူတို့ကပြည်များတွေရဲ့ဟိုလေတဲထဲမှာတို့ဒီလူရှိတော်ထဲမှာတို့အဲ့ဒီလူတွေဆက်ပြီးရတာပေါ့နော်ဆိုတော့လူမျိုးအစုအဖွဲ့အပြင်းနဲ့အဲ့ဒီစုဖက်တွေကကြတော့ဒီမှာ humanitarian aid က access မရကြဘူးခင်ဗျာ
ထိုင်းနေဆက်ဒါမှမဟုတ်ထိုင်းနေဆက်နဲ့တိတ်ပြီးအလံမဝေးတဲ့ပြည်တွင်းဒုက္ခသည်တွေကိုနိုင်ငံတကာအကူအညီတွေထောက်ပံ့ဖို့လွယ်ပေမဲ့ပြည်ပြည်နဲ့အတွင်းပိုင်းကစစ်ပြေးဒုက္ခသည်တွေကိုတော့ပြည်တွင်းကအရက်ပဲ့အဖွဲ့တွေကပဲအဓိကကူညီပေးနေရတာပါအခက်အခဲကတော့ပြည်တွင်းအရက်ပဲ့အဖွဲ့တွေမှာဒုက္ခသည်တွေကိုလုံလုံလောက်လောက်ထောက်ပံ့နိုင်ဖို့ငွေချေးအင်အားမရှိကြဘူးလို့စောနန္ဒစုကပြောပါတယ
်လူသားချင်းစာနာဆောင်တာမှုအကူအညီကိုပံ့ပိုးပေးဖို့အတွက်ဝန်ရမ်းနိုင်တာကကျတော့ဒီကံ ဒီအရှင်မင်းသမီးရဲ့အိတ်ကိုပို့ဆောင်ပေးနိုင်တဲ့အဖွဲ့အစည်းရလည်းဒီလိုနားလည်ဆန်းနေလို့ရှိရတယ်။ဆိုတော့ဒီနိုင်ငံတကာလူသားချင်းစာနာပေါင်းချမှုအကူအညီပေးနေတဲ့လူရှင်အဖွဲ့အစည်းတွေအနေနဲ့နော်ကျွန်တော်တို့ဒီတောက်ဆိုခံပြတာတဲ့အတိုင်းလေဒီလိုမျိုးအိုက်ဒီပီကိုရှိတဲ့နေရာကိုရိချောင်းလုပ်နိုင်တဲ့လူခစိတ်ကိုလည်းဒီနေ့တိုင်းရဲ့ရေပုံတွေကိုချမ်းချပေးဖို့အတွက်ဒါကျွန်တ
Ajin Bekan Pidu Miai Boanya Sure Gonzele, KH Ajiga, Online Swinibwe Tiaku, Bodunega Pilo Kedi, Lady Swinibwego, Ayabe Fuerine, Nanganga Puezire Teo Kejabare. Data Gandri Kekerigo, Mimia Tutina Putare, Chele Dugo, D Swinibwema, KH Ajiga, Timbia Kebare. Sikonsiha, Doka, there is the Yome Kuni Rigo, Tami Tadalo. Ludajin Sanare, a Kunjiri, we all name Landry Gule, Peso Tabarello, K. H. Ajiga, Piovare. Not on the Satakune, Anna, then be no banga salo. Gimpine address the beer doka de, the then Kunadang Yoshibi, Dublaya Kene, Mudro Kema, Sisha, Miazo, Kolu, Mijara, Piovare. But Ibukaja, oh, a so qua pinijad, Nemadirin doka, there we go, Ludajin Sana, Kunimu, Pinambo. Asia Puega Joban Nira Shibare. Bigger and Yama Ludajin Sana Mu Unye. Asia Nina Sunibu Dwin, Namaninga Dwin Uza B. T. Da Dwi Tamakayama, King Pinele, Pawin Gavare. Tabi Mele, Asia and Namaja, Kuni Pay and Nila Saya, the Bok College at Rijak, D. Kuni Re Pinambo, Chancha Nizeba. Majagi Namanangu Layama, Yama, Yesaya, Asia, Tukosele Kizi and Dwimaro. Asia Ludajin Sana Mu Kuni Mu Saya Tauban Kesa Rigo Piane Suni Melo Taubia Tajabare.
Kayin de Dakan Pidure Ludajin Sana Mu Kuni Yebo Lu and Jan Udamount and Jabigera Chabare Sabiro, Yakain Bama Satonsi Pialanid Chini Udinja Bijamare, Yamaning and Emma Satonsi Senoni Minta Biro Si Piala Murine Joniavare, Dilo Jonia Lube, Yakain Bine Bamale, Satonsi Piala Murine Joniarawa. Sikonsi Bagaro di Satonsi Piala Mumishiao, Siman Sauyanibare Lusuare. Yakaibine doing a Satonsi, Yang Chamu Chini, Yangong other in Bibu Tarago, Kuninjan Jabi Vashin.
Yamanang and the one Satonsi Zenoni, Mintan Navy, Pisi Piala Nirajao, Kri Dwala is the Yagui, Mintala Nidalo, a Chazi Zaga Zenoni, Mintala Nivare. Yakaibine Masuile, Satonsi Zenoni, Mintan Nirabi, Satonsi Piala Nirajao, Pidu Kacho Niarelo.
ยาอู้สิตวยก้าซ้วยนี่แหละก้าตมาตูก็เปล่าบาเรงาโลสิมาတော့ကဲကဲကျွန်တော်ကတော့အများကြီးပဲငါတို့ကတော့မြောက်စစ်တွေလိုင်းကားလိုင်းပေါ့အဲအဲ့လိုတော့နေတဲ့အချိန်ဆိုတော့ဘယ်လိုဆိုမလဲဒီကားလေးတော့ကိုလိုတော့လောက်ဝင်လို့မရဘူးအဲခါကျစားဝင်လိုက်လို့ဒီနောက်ပေါ့တော့မရဘူးအဲ့လိုအဲသူတို့စားကြတော့လေဒီအပြန်မရှိမရတော့ပြန်ပြီးစစ်တွေတွေဝင်
အခုလိုစီအလုံးလောက်မရတာတွေအပြင်ဈေးနှုန်းမြင့်တက်လာတာကြောင့်နိုင်ငံသမားတော်တော်များများအလုံနားထားရတယ်လို့အဲ့ဒီကားသမားကပြောပါတယ်။အစီမတော့ဘယ်လိုဆိုမလဲဒီ60ခုနှစ်စီကတော့အလုံးမဖြစ်ဘူးစီစစ်တက်တာနဲ့ဆိုင်တယ်ဟုတ်တယ်အဲ့ဒါနဲ့ဆိုင်တယ်။ရခိုင်ပြည်နယ်ကစစ်တွေမြို့မှာဆိုရင်လဲ
73น่ะปัตตาปีတော့จ้ะတော့လေဒီအခုကအရင်နေ့ဈေးကြည့်တာတွေရွှေပေါ့ဒီပုံမှန်ဘယ်လိုပြောမလဲထိုင်ကြီးတွေမှာဆိုရင်လဲအဲ့လိုဟာ
路来说的，这些材料在施工端的细节端的时候，可能还没专业吧？制作起来呢，是不是我们那前面拉开，俺们就来专业了？说。
施工是标准呀，不就是说民通啊，说，你是十东西，谁弄那个地面要上远的来路，比如一个标牌的。谁弄的？那个古巴特卡巴龙嘛，建立的，不那建立的还路线的。所以说，我们马南安苏瓦的那个路，路边那个啊，说，谁弄？那不得那边，啊，像这不嘛，建立的这路路个，俺们那边说，十东西啊，建立不完的，建立的。
အစင်ကပွားလေးနေစဉ်ဖြစ်နေတဲ့ဈေးနှုန်းပေါ်မှာကျွန်တော်တို့အနည်းဆုံးအခွန်ကောင်းတဲ့အနည်းဆုံးအခွန်ကောင်းရင်ပေးပို့ဆောင်လေးသိရရင်အဓာရွေးပေါင်းပြီးတော့ကျွန်တော်တို့နေစဉ်ဈေးနှုန်းပတ်မှာပြီးတော့ကြည့်ရင်ဆောင်ရွက်ပေးရရှိတယ်။စက်သုံးစီဈေးနှုန်းကြီးနေတာရောမလုံလောက်ဖြစ်နေတာကိုပါသူတို့ဖြည့်ရှင်းနိုင်မယ်လို့ယူဆတဲ့အကြောင်းဘုကျောင်းဆောင်မင်းထွန်းကပြောပါတယ်။စက်သုံးကြီ ก็มาหน้าบอกว่าจะประมาณหน้าเนี่ยเศรษฐกิจลดลงเลยล่ะสิเดี๋ยวพอแม่บอกว่าเศรษฐกิจในประเทศเดี๋ยวนักท่องเที่ยวชาวเรือเนี่ยเดี๋ยวเราชาวเรือเนี่ยวัยยุคนั้นเราท่องเที่ยวเนี่ยสิเดี๋ยวชาวเรือเนี่ยวัยยุคว่าเลยเดี๋ยวเราก็จะเที่ยวได้เดี๋ยวเราฟังเสียงดูดีไม่สิเดี๋ยวคู่ใจมาเป็นตรงนั้นเปลี่ยนตาเราไม่ใช่เดี๋ยวเราสีดาด้วยมาเดี๋ยวเราก็วัยยุคนั้นบอกวัยยุคนั้นก็ฟังเสียงเนี่ยขามา
ยังไงน้องครับเนี่ยเราจะรู้ความดีเช่นเดียวกันยังไงบีเนี่ยนี่ดูยังไงเนี่ยเราจะรู้ความดีเช่นเดียวกันยังไงบีเนี่ยนี่ดูยังไงเนี่ยเราจะรู้ความดีเช่นเดียวกันยังไงบีเนี่ยนี่ดูยังไงเนี่ยเราจะรู้ความดีเช่นเดียวกันยังไงบีเนี่ยนี่ดูยังไงเนี่ยเราจะรู้ความดีเช่นเดียวกันยังไงบีเนี่ยนี่ดูยังไงเนี่ยเราจะรู้ความดีเช่นเดียวกันยังไงบีเนี่ยนี่ดูยังไงเนี่ยเราจะรู้ความดีเช่นเดียวกันยังไงบีเนี่ยนี่ดูยังไงเนี่ยเราจะรู้ความดีเช่นเดียวก
ပြည်ထောင်စုကနေပြီးတော့ထိုင်းအကျဉ်းဆောင်တွေကဒီပြည်ထောင်ချခံထားရတဲ့မြန်မာတရားခွန်နှစ်ဆယ်နီးပါးပြည်နှင်တန်ပေးလိုက်တဲ့အကြောင်းသတင်းကိုတင်ပြပေးခြင်းပါတယ်။ထိုင်းအကျဉ်းဆောင်တွေအသီးသီးကနေပြီးတော့လွတ်ရက်စေတဲ့မြန်မာအကျဉ်းသားတရားနဲ့ခွန်နှစ်ဆယ်နီးပါးကိုထိုင်းအာဏာပိုင်တွေကပြည်နှင်တန်နဲ့ထိုင်းမြန်မာနယ်စပ်ကနေပြန်ပြီးတော့လွတ်လိုက်ပါတယ်။အဲဒီလူတွေကိုရနောင်ကော
ထိုင်းနိုင်ငံနဲ့ကိုတရားမဝင်ဝင်ရမှုတခြားရာဇဝတ်မှုပုံမှန်တွေနဲ့အကျဉ်းချခံရသူတွေဖြစ်ပါတယ်အကြောင်းစုံကိုထိုင်းခြေဆိုင်ဗီအိုအေမြန်မာပိုင်းသတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ထိုင်းနိုင်ငံနဲ့ကိုတရားမဝင်ဝင်ရမှုတခြားရာဇဝတ်မှုတွေကျွလွန်တဲ့အမှုတွေပါဝင်တရားဝင်အထောက်အထားလက်မှတ်တွေတက်တန်းကုန်ဆုံးတာဆိုင်ဝဲဆာရန်အပြည့်စုံမရှိမှုတွေကြောင့်မြန်မာလူသမားတရ ဟုတ်ကဲ့ကျွန်တော်ရှေ့ပြောင်းလို့မှာဟိုမြန်မာရှေ့ပြောင်းလို့မှာတွေပေါ့အဲမျိုးသား90 90နဲ့တယောက်အမျိုးသမီးက68နဲ့9ယောက်ပြီးတော့ရောက်ကြကလေးက9ယောက်မိန်းကလေးကလေးက6ယောက်စုစုပေါင်း169ယောက်ဟုတ်ကဲ့လွယ်လွယ်လွယ်တော့မိလိုက်တယ်ဟုတ်ကဲ့
အခုလိုမျိုးပြည်နယ်ပြည်ခရရတဲ့လူသမားတွေကနိုင်ငံကူစာအုပ်ရှိတဲ့သူတွေဟာထိုင်းနိုင်ငံထဲကိုနောက်ထပ်အနည်းဆုံး6လကနေနှစ်နှစ်အထိပြည်ဝင်ခွင့်မရကြဘူးလို့လဲဆိုပါတယ်သူတို့ကတော့မြန်မာပြည်ဘက်ကိုရောက်တဲ့အခါမှာကွာရန်တင်း9ရက်ထားပြီးမှ၄ရက်ပြန်ဖို့သွားမှဖြစ်တယ်လို့လဲကိုပီတာကဆိုပါတယ်အများဆုံးအားဖြင့်အမှာကိုဝင်နေမှုကများတယ်မှာကိုဗစ်ဖြစ်တယ်မှာကိုဗစ်နှောင်းထိုးရ
ကျွန်တော်တို့ကလည်းဒီလိုမျိုးအလုပ်ကန်ချပါလို့ထိုင်းနိုင်ငံထဲကိုဝင်ရောက်လာကြတာဖြစ်လို့တချို့ကအိမ်ပေါင်းချမ်းပေါင်းပြီးလာခဲ့ကြတာလို့လဲဆိုပါတယ်အခုလိုမျိုးဖမ်းဆီးပြီးပြန်ပို့ခံရသူတွေရှိနေတဲ့ကြားကပဲအလုပ်ကအခွင့်အလမ်းတွေကိုရှာနေကြတဲ့မြန်မာလူသမားတွေကတော့ထိုင်းနိုင်ငံထဲကိုနေ့စဉ်တွားရောက်နေတာမို့ မြန်မာလီဟာအစုလိုက်အပြုံလိုက်ဖမ်းဆီးခံရမှုတွေနေ့စဉ်ခံနေရပါတယ်အခုလိုမျိုးပြစ်ဒဏ်ကျပြီးလူရဲစိတ်သူတွေကိုထိုင်းနိုင်ငံဘက်ကနေရပြန်ပို့ပေးနေပြီမဲ့ကိုဗစ်ကပ်ပေးကြောင့်မြန်မာနိုင်ငံဘက်မှာစောင့်ကြည့်စင်တာတွေမလုံလောက်တာကြောင့်မြန်မာဘက်ကအကန့်အသတ်တွေနဲ့ပဲလက်ခံပေးနေရတာပါအခုဆိုရင်ထိုင်းနိုင်ငံဘက်မှာလူရဲစိတ်တဲ့သူတွေဟာထိုင်းလာဝကအချုပ်တည်ထဲမှာထောင်ကနန်
ထိုင်းကျင်းနောက်နေထဲမှာလူရဲ့စိတ်မြမအကျဉ်းသားတရားခွန်၂၀ကိုပြည်နှင်တန်းပေးလိုက်တဲ့သတင်းမအေးမှာပြောပြပေးခဲ့တာဖြစ်ပါလိမ့်ရှင်ဒီကနေ့ညအတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲမကြာခင်မှာထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်တင်ဆက်ပေးနေတာလူလူနဲ့ကျန်းမာရေးအစီအစဉ်ဦးကျော်စံသားရဲ့မြမအေးတုံးသက်ချက်နဲ့ကိုရဲနိုင်ရဲ့အားကစားခံတာအပတ်စဉ်အစ
ရောက်နေပါစေ။ခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ ဘယ်ချိန်ပဲနေရာကပဲဖြစ်ဖြစ် VUE Plus application ကိုဒေါင်းလုဒ်ရယူပ
ါမင်္ဂလာညချမ်းပါတော်ရရှင်များရှင်အခု10နာရီထိထုတ်လွှင့်ပေးမယ့်တတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါအရင်ဆုံးတော့လူထုနဲ့ကျန်းမာရေးအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်ဒီသတင်းပတ်မှာတော့အစာအိမ်နဲ့ဦးလန်းချောင်းကျန်းမာရေးအကြောင်းကိုတင်ဆက်ထားပါတယ်ပြီးခဲ့တဲ့မေလ29ရက်နေ့ကကမ္ဘာအစာအိမ်နဲ့ဦးလန်းချောင်းကျန်းမာရေးနေ့ဖြစ်ပါတယ်လူခန္ဓာကိုယ်မှာဦးလန်းချောင်းကျန်းမာရေးအတွက်ဆိုရင်လူတိုင်းကဝမ်းမှန်မှန်စောင့်ကြည့်စမ်းစစ်ခြင်းအပြင်ဦးမာကြီးကင်ဆာလိုမျိုးယောဂကိုကြိုတင်သိပြီးတော့ကာကွယ်နိုင်မှာပါဒီသတင်းပတ်ရဲ့လူလူနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန့်စောတင်ဆက်ထားတာရှုစားနားဆင်ပါရှင်
ကျမကြီးမှာအရေးကြီးတဲ့အစီအပိုင်းတစ်ခုဖြစ်ပါတယ်။မိမိရဲ့အစာရင်နဲ့ဦးလန်းချောင်းအခြေအနေကိုနေ့စဉ်စောင့်ကြည့်လေ့လာအကဲခတ်တင်ပြီးအထူးသဖြင့်လေ့လာရလွယ်ကူတဲ့ဝမ်းမှန်မှန်ဝမ်းကောင်းမကောင်းဆိုတာတွေကိုသတိပြုတင်တယ်လို့ကျမကြီးပညာရှင်တွေကတိုက်တွန်းအကြံပေးကြလေးရှိပါတယ်။အစာရင်နဲ့ဦးလန်းချောင်းကျမကြီးပြဿနာတွေထဲမှာအရေးကြီးတဲ့ယောဂတစ်ခုဖြစ်တဲ့ဦးမာကြီးကင်ဆာယောဂဖြစ်ပေါ်ခံစားရပြီဆိုရင်ဝမ်းသွားတဲ့ပုံစံပြောင်းသွားပြီးဝမ်းနဲ့အစာရင်နဲ့မူမှန်တဲ့လက္ခဏာတွေပြသနိုင်တာကြောင့်ဝမ်းမှန်မှန်ဝမ်းကောင်းမကောင်းဆိုတာတွေကိုသတိပြုလေ့လာခြင်းအပြင်ယောဂကိုစောစောစီစီသိရှိဖို့အခွင့်အရေးများစေနိုင်တယ်လို့အတိုင်းမကန်ခွဲစိတ်အထုကုဆရာဝန်ကြီးဖြစ်သူပေါမောက်ခဒေါက်တာဦးအေးမွန်ကအခုလိုပြောပါရစေ။
အဲ့တော့ဝင်းချုပ်တာကဥပမာကင်ဆာဖြစ်လို့ပဲသူပေါ့သူဥပမာကင်ဆာဖြစ်ရဲတာတက်ရှိမှာပေါ့နော်။မိသားစုမှာဖြစ်တဲ့လူတွေပါညာတယ်ပေါ့နော်။ဘလို့ပြီးတနည်းရှိရမလဲဆိုနံပါတ်1ချက်ကတော့သူကတော့ဟိုဒါတော့ဥမာကြီးဆိုတာကျွန်တော်တို့ကလည်းဘိုက်တစ်ဘိုက်လုံးမပြန့်တော့ညာဘက်တည်းရရှိတယ်နော်။ဒီဘက်ဒီရင်ကောင်းလမ်းမှာရှိတယ်ဟုတ်ဘယ်ဘက်မှာရှိတယ်ဟုတ်အော်ဒီဆံမှာဆိုတော့နေရာဝူဒီပြောင်းတော့ပါပေါ့သူအချမ်းမင်းပြောမယ်ဆိုတော့တစ်ချက်ကတော့တနည်းရှိပေါ်ကတော့ဝင်းသွားတဲ့ပုံစံပြောင်းသွားတော့ပေါ့သူတွေကပုံမှန်တည်းတဲ့တစ်ခါသွားနေပြီတစ်ခါသွားနေရရုပ်တရက်ဝင်းချုပ်လာတယ်ဝင်းချုပ်လာဝင်းချုပ်လာတယ်ကျွန်တော်တို့ခေါ်တော့ increasing constipation ပေါ့ဝင်းပေါ်ရစားလိုက်တယ်နှလုံးစားလိုက်တယ် okay ပါတယ်နောက်တစ်လကြသုံးလုံးမဆံမရတယ်နောက်တစ်လကြလေးလုံးလုံးဆံမရတယ်ဆိုဝင်းချုပ်တာပူပူဆိုးလာတယ်ဆိုတော့လေ့ထားပြီးတော့တိတ်ကြနော်နံပါတ်1ကြတော့ဝင်းချုပ်တာမဟုတ်သူကဟဲ့ပြပြောင်းသွားတာဝင်းကပျော့လာတော့ဝင်ရတယ်ဒါရီရလို့ဝင်းပြုတ်လို့ပြောတာကဘာလဲအဆမ်းမရမဟုတ်ဘူးဝင်းပြုတ်လာတယ်တဘောကနော်အချိုးလေးပါလာတယ်ဒါမျိုးလေးဆိုတော့တန်လျက်ရှိရမယ်နော်ဒါအပေါ်ပိုင်းဥမာကြီးပေါ့အောက်ပိုင်းဒီရက်တန်လို့ခေါ်တယ်နော်ဆိုအောင်အိမ်ပေါ့လေသူကြတော့ဘာဝင်းသွားရင်မဝဝဘူးသွားနော်ဝင်းသွားလိုက်ပြီးသွားရင်မဝဝဘူးကြံ့နေထိုင်နေတော့တော့အမှန်အထက်မှာကျူမိုင်းရှိနေတော့ညှထုတ်ကျင်တဘောကနော်အဲဝင်းသွားပြီးရင်မဝဝဘူးဖြစ်ဖြစ်နေပြီဆိုရင်ထပ်တည်းသွားနေရရင်အဲ့ဒါလိုလိထားမယ်တမှုပေါ့နော်အဲနောက်ကြတော့ကတော့ခုနကပြောခေါမလဲဟိုပါကောလည်းဒီလိုပိန်သွားတယ်ပေါ့ဒါလည်းရောက်လာတာရင်းနေတယ်ပေါ့ဟုတ်လားအဲဒီနေ့ပိန်သွားတယ်ဝေးလို့ရှိလာတယ်နော်နောက်တစ်ခါပါဆိုလူကလည်းဖြူဖြောလာတယ်အနည်းများလေးပေါ့တော့ပါနော်ဟိုချို့ကြတော့ဝေးသွားရင်သွေးပါလာတယ်နော်သွေးပါလာတော့လာပြမှာပေါ့လေသွေးပါလာချင်းသိကောင်းလည်းမဟုတ်ပေါ့နော်သူကဝင်းနဲ့ရောပါလာတယ်အစာရင်ပါတယ်နော်တိတ်အနည်းရဲလည်းမဟုတ်သွေးပုတ်လည်းပါလာတယ်ဒါဆိုတန်းနေရှိရမှာတေးပေါ့နော်သွေးမပါဘဲနဲ့လူကအနည်းများဖြစ်လာတယ်ဖြောလာတယ်အတေးအိမ်သားနေသားဖြူလာဖြူလာတယ်နော်ဒါတမ်းမျိုးပေါ့တော့တော့သွားစီမယ်ဆိုပြေပုံပဲကြလာပဲဒါမျိုးတော့တန်လျက်ရှိရမယ်နော်အဲ့တော့သူရနေအနည်းများဆိုရင် SB ယောက်ျားဆိုရင်ဆိုတာဦးလန်းချောင်းပဲတရားပေါ့ပဲနော်အဆိုင်ကင်ဆာလားဦးမိုင်းကင်ဆာလားဒါပဲတော့ပေါ့နော်တန်လျက်ရှိပါလေတော့တရားပေါ့နော်အဲ့ဒါပေါ်ကတော့ဟိုကတော့ရင့်သွားပြီဒါဆရာဝန်တွေဆောင်းလို့ရပြီဘိုက်မှာအလုံးလေးပေါ်တယ်လက်မှာဟိုဆိုတွေကိုလက်နဲ့ဆန်းတဲ့ကမှာအလုံးလေးချိန်နေပြီတော့ဒါယောက်ျားရင့်သွားပြီတော့တရားပေါ့နော်ဟိုဆောဘိုက်နေတော့ခုနလေးနဲ့ကြည့်ရပါမယ်တော့ပေါ့နော
်မေလ29ရက်နေ့ဟာကမ္ဘာအစာအိမ်နဲ့ဦးလန်းချောင်းကျန်းမာရေးနေ့ဖြစ်ပါတယ်ဒီနှစ်ကမ္ဘာအစာရေးနဲ့ဦးလန်းချောင်းကျန်းမာရေးနေ့မှာတော့ဦးမာကြီးနဲ့အစာဟောင်းအိမ်ကင်ဆာယောဂါကိုအဓိကထားပြီးကျန်းမာရေးပညာပေးမှုတွေပြုလုပ်ကြဖို့တက်မှတ်ခဲ့ကြတာပါကင်ဆာယောဂါဟာကမ္ဘာပေါ်မှာဒုတိယအသက်သေဆုံးမှုအများဆုံးယောဂါဖြစ်နေလို့အခုလိုတက်မှတ်ဆောင်ရွက်ခြင်းဖြစ်တယ်လို့သိရပါတယ်မြန်မာနိုင်ငံမှာလည်းအဖြစ်များတဲ့အစာရေးနဲ့ဦးလန်းချောင်းဆိုင်ရာကျန်းမာရေးပညာတွေအကြောင်းဟောပြောပွဲတစ်ခုကိုမြန်မာနိုင်ငံလုံးမှာရှိတဲ့ GP ဆရာဝန်တွေအတွက်ရည်ရွယ်ပြီးကျင်းပပြုလုပ်ပေးခဲ့တယ်လို့ Sand Pharma မှ Product Manager တူဖြစ်သူမတ်တီတီတင်နိုင်ကအခုလိုပြောပါတယ
်ဒီနေ့မေလ29ရက်နေ့မှာပြုလုပ်တဲ့ဒီ World Digestive Heart Day ပေါ့နော်ဒီအထိတ်မှတ်အနေနဲ့တနိုင်ငံလုံးမှာရှိတဲ့ GP ဆရာဝန်တွေကို knowledge sharing နေနဲ့ဒီလို Sand Pharma ကထုတ်လုပ်ဖြန့်ချီတဲ့ Justice ပေါ့နော် Antacid ပေါ့ Chewable Antacid ကနေပြီးတော့ knowledge sharing session တွေလုပ်ဖြစ်တာပါရှင
်အစာရင်နဲ့ဦးလန်းချောင်းဆိုင်ရာယောဂါတွေထဲမှာဦးမာကြီးနဲ့အစာဟောင်းအင်ကင်ဆာယောဂါကိုခရီးပြုဖို့လို့ဒီလိုဝမ်းချုပ်တာနဲ့ဆက်ဆက်ပြီးဖြစ်လေရှိတဲ့ယောဂါတွေကိုလည်းခရီးပြုတင်တယ်လို့သိရပါတယ်ဝမ်းချုပ်တာနဲ့ဆက်ဆက်ပြီးဘလိုယောဂါတွေကိုကြုံတွေ့ခံစားရနိုင်ပါတယ်လို့မေးကြည့်တဲ့အခါဒေါက်တာဦးဝေမောင်ကအခုလိုရှင်းပြပါတယ
်။ဝမ်းချုပ်တယ်မှာလည်းကျွန်တော်တို့တကယ်နှစ်ပိုင်းရှိတာပါလေနော်။ Acute constipation ဆိုတော့ရုတ်တရက်ကြီးပုံမှန်ဝင်ကောင်းနေရရုတ်တရက်ဖြစ်သွားတာမျိုးပေါ့လေ။ဆိုတာမျိုးကဒါတစ်ပိုင်း။အဲ့ဒါဗားရက်နော်လေဆိုတော့ကျွန်တော်တို့ဦးတက်ပေါက်တာလို့သလား။ဦးလန်းချောင်းပိတ်တာလို့နော်။ဒါကအချက်ချင်းခွဲစိတ်မယောဂါပဲပေါ့လေ။အဲ့ဒါတွေချက်ချက်ကျွန်တော်ဖယ်ထားလိုက်မယ်။ခ chronic ပေါ့နာတာရှည်ဝင်เนาะဝင်ချုပ်လာကြတော့အမြင်လို့ချုပ်နေပြီဆိုတော့ chronic constipation ပေါ့လေအကျံမြင်ရတော့ခုနပြောလို့နှစ်ရက်သွားရင်မှတစ်ခါသွားတယ်ဝင်ကျက်တယ်ဘာညာအဲ့လိုမျိုးကလားနဲ့ချီလာတော့ပေါ့လေအနည်းဆုံးเนาะ3လလားတဲ့ကျော်ပြီးတော့ chronic ဖြစ်သွားတဲ့ဘောတွေအဲ့လိုမျိုးဆိုတော့ပြဿနာလာနေပြတော့ပေါ့နော်တစ်ကတော့သူကဝင်သွားရင်တားညှင့်ရတယ်တွေ့ကြမှုလို့နော်ဝင်ရောတားညှင့်ရတယ်ဝင်ရတားကျက်တယ်အားထုတ်ရတယ်ဆိုတော့အဓိကတော့ဒီအဲ့ဆိုရဲ့ဘီကူဇာလေးတွေနော်ပြဲသွားတော့နော်ဆိုကိုယ်လည်းခလို့ရတယ်ပေါ့နော်ပြဲလည်းခလို့ရတယ်ပေါ့နော်အင်္ဂလိပ်လို inefficient ပေါ့ fisher ခေါ်တော့ပေါ့နော်အနာဖြစ်သွားပေါ့တကယ်တော့လေအဲ့ဒါအဲ့ဒါဖြစ်တတ်တယ်ဟိ inefficient ဖြစ်ပြီဆိုရင်ပြဿနာဝင်သွားရင်တော့ပုံနာတော့အနာရှိတာဟုတ်ဝင်သားပုံနာဝင်သွားပြီးညိုင်းနာနေတော့နိုင်မလောက်နာနေတယ်ပေါ့နော်အဲ့တော့ချို့ဆိုသူတို့ခံစားရတာတယောက်တယောက်လည်းကွာတော့ပေါ့နော်သူခံစားချက်မဟုတ်ဘူးဆိုတော့အဲ့လိုနာနေတော့ဝင်သွားမှကြောက်ပေါ့သူအစိတ်ကမသိသေးရအဲ့တော့ဝင်မသွားတော့ပူချုပ်သွားပိုကျတော့ဝယ်ပိုကျက်သွားထပ်သွားတာပိုးနာပြန်အောင်တော့ပါလေအဲ့ပြဿနာတက်တက်တော့ပါနော်အဲ့ inefficient ပေါ့အဓိကပြဿနာအဲ့ဒါဖြစ်များပြီးဆိုရင် inefficient အခုကတော့အပေါ်ရလေးတွေပဲကြာဝိုင်းထုံနဲ့သွားတယ်ပဲဟုတ်လားစုကိုကွဲတာအနေကြီးဖြစ်သွားတော့တော့နော်အဲ့တော့ဆိုကျွန်တော်တို့ကတော်တော်ဆေးနဲ့ကုလို့မရတော့ဘူးလေးသေးနဲ့မရတော့ခွဲရဆေးရတက်တက်တော့ပါနော်ဒါကဆန်လကားချင်းစီကျူရှိပါစီကျူတွေပါရှိတယ်အနာကျဲမကောင်းဘူးညာကိုယ်ကကြာပဲဆိုရင် inefficient နဲ့ efficient ဝင်ပြီးပြည်တဲ့ဘာညာကင်းကျင်တာ fistula လည်းဖြစ်သွားတက်တက်တော့ပါလားပြဿနာများရှိပါတယ်နော်နောက်တော့ကကူကတော့ညင်းညင်းနဲ့နော်သူကဖီရှာလိုက်ပေါ့သူကလည်းပါဆိုရင်ညင်းညင်းနဲ့သူ့ထွက်လာတော့တော့ဟမ်မရိုက်ပေါ့လေကောင်းဖြစ်သွားတယ်ပေါ့တော့ညင်းညင်းနဲ့လေကောင်းတော့ဘာမှမဟုတ်သူကတော့သူ့ကြိုးထုံတာပဲလေဒီဆူမှာရှိတဲ့သူ့ကြိုးလေးကဖုံးဖုံးဖုံးလာပြီးတော့တခါလေးပေါက်ထွက်သွားတော့ပေါ့ညရတော့တော့ပါနော်အဲလေကောင်းလေးဆလာပေါ့ပရမဆင် first degree ပူဆိုးလိုက်ရင်သူ့ထွက်မကတော့လေကောင်းကပြထွက်လာတဲ့ second degree ပေါ့အဲလေကောင်းလေးဖြစ်သွားတော့တရားပေါ့နော်ဒါကအဖြစ်ကောင်းနှစ်ခုပါပဲတတိယတစ်ခုကတော့ကျွန်တော်တို့ကတွေ့ကြုံပါလေနော်စာထဲမှာတော့ရေတော့ရေပါတိတ်ပြမရေဘူးကျွန်တော်တို့တွေ့ကြုံတော့အဲ့လိုညှင့်နေရင်ယောက်ျားတွေကတော့ပုံမှန်အဲ့လိုမညှင့်ရင်တော့ဖြစ်တတ်တာပဲဟာနေရလေဦးကြတာအင်းဝဲကနေအဲ့လိုညှင့်လို့ဘူးဖြစ်တယ်ဗျအဲ့ဘူးဖြစ်တယ်အဲ့လိုပဲနော်အဲ့လိုဦးကြတာဖြစ်လာတော့ပိုးတော့ရေးကြည့်တာအဲ့လိုမျိုးသွားဦးကြသွားမခွဲပြီးတော့ဝင်းချုပ်တာပြုရင်ပြန်ဖြစ်မှာတော့ရောအဲ့တော့ဝင်းချုပ်တော့အရင်ကူပြီးတော့မှဒီဟာနေရခွဲရတယ်နောက်မှဟာနေပြန်ဖြစ်အောင်မှာတော့ပါလေဒါကဘယ်ဘက်ဖြစ်ပြီးညာဘက်ဖြစ်အောင်မှာတော့ပါနော်အဲ့ဒီ၃ချက်ပေါ့လေနော်အဲ့ဒီ inefficient နော်မှတ်ပြီးတော့ပါလေ hemorrhoid တွေကောဦးကြရောဒါကတော်တော်ဖြစ်တော့ရောပါတယ်ပေါ့နော
်နေ့စဉ်လှုပ်ဆောင်ရလွယ်ကူတဲ့ဝမ်းမမမန်ဝမ်းကောင်းမကောင်းဆိုတာကိုစောင့်ကြည့်လေ့လာရင်အဖြစ်များတဲ့အစာရင်းနဲ့ဦးလန်းချောင်းဆိုင်ရာယောဂါတချို့ကိုစောစောဆူဆီဖော်ထုတ်ပြချင်နေမှာဖြစ်တဲ့အကြောင်းပါလေ
ဒေါက်တာတန်းစောတင်ဆက်ခဲ့တဲ့လူလူနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အားကစားခန္ဓာမတိုင်ခင်မှာတော့အရင်ဆုံးဦးကျော်စံသားရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါရစေ။ဒီသတင်းပတ်မှာတော့မြမပြည်ထနာပြည်လဲရေးတရုတ်ဘာလုပ်ပေးနိုင်မလဲဆိုတဲ့အကြောင်းကိုဆွေးနွေးထားပါရစေ။မြမနိုင်ငံအတွက်အရေးအကြီးဆုံးအိန္ဒိယချင်းပေါက်ဖော်နိုင်ငံကြီးဖြစ်တဲ့တရုတ်နိုင်ငံဟာလက်ရှိမြမနိုင်ငံမှာဖြစ်နေတဲ့အခြေအနေကိုကျေနပ်နေပါသလား။ဒီတိုင်းဆိုရင်သူတို့ရဲ့အကျိုးစီးပွားစီးပွားရေးနောက်မဟာဗျူဟာအကျိုးစီးပွားတွေကိုတရုတ်ဘက်ကရှေ့တိုးလှုပ်ဆောင်နိုင်တဲ့အခြေအနေကိုရှိပါရဲ့လားတကယ်လို့ရှေ့တိုးရခတ်နေတယ်ဆိုရင်ဘာကြောင့်ဥဆောင်ဥရမပြုတ်ပဲအာဆီယံကိုရှေ့တန်းတင်ထားရပါသလဲတရုတ်မြန်မာဆက်ဆံရေးကျွမ်းကျင်သူဒေါက်တာလှကျော်စောနဲ့ဦးကျော်ဆန္ဒဆွေးနွေးသုံးသပ်ထားတာရှုစားနာဆင်ပါရှင
်ဒေါက်တာဒေါက်လှကျော်စောခင်ဗျာအခုမြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံကအမြင်ဘယ်လိုရှိပါလဲခင်ဗျာလောလောဆယ်မြန်မာနိုင်ငံရဲ့ဖြစ်နေတဲ့အခြေအနေကိုသူတို့ကအကောင့်ဘက်ကိုရွေးလာပြီလို့များမြင်ပါသလားသူတို့မဟုတ်ဆွေးနွေးကြဆွေးနွေးစေလို့ပဲသူတို့သုံးသပ်ပါခင်ဗျာ
တရုတ်ဘက်ကတော့ပြောနေတဲ့စကားတစ်ခုတော့ရှိရကြဗမာပြည်မှာဖြစ်နေတဲ့ဒီစစ်မဲ့တွေပေါ့နော်ဒီရင်းစစ်ကြီးကိုမရပ်နိုင်လို့ရှိရင်တဲ့ဗမာပြည်ကြီးဟာကြာဆုံးနိုင်ငံဖြစ်သွားမယ်တဲ့အဲသူတနိုင်ငံနဲ့ကြာဆုံးမှာမဟုတ်ဘူးတဲ့ကျန်တဲ့နိုင်ငံတွေကပါဆွဲခေါ်သွားနိုင်တယ်တဲ့ဒါကြောင့်မလို့ဒီလိုဖြစ်သွားအောင်ဟိုဒီတိုင်းပြည်ပေါ်မှာစေနာရှိတဲ့အဖွဲ့အစည်းတွေနိုင်ငံတွေကုလသမဂ္ဂလိုဟာမျိုးအာဆီယံလိုဟာမျိုးပေါ့ဗျာအဲအင်ဂျီနာချင်းနိုင်ငံတွေဆိုသူတို့တရုတ်နိုင်ငံလိုအိန္ဒိယနိုင်ငံလိုအဲ့လိုနိုင်ငံမျိုးတွေကပူးပေါင်းဖြည့်ရှင်ပေးစင်နေတယ်ဆိုတော့သူတို့အစိုးရတွေကရေးနေတာဗျာ China Daily မှာသူတို့ opinion ဆောင်းပါးတွေပါတယ်တော်တော်များများရေးတယ်စစ်တပ်နယ်ကတော့အတိုင်းပြည်ဟာကြာဆုံးနိုင်ငံကြီးဖြစ်နေတယ်ဆိုတော့သူတို့တော်တော်ကြည့်ပုံရတယ်ဒါပေမဲ့ကျွန်မကြည့်တာဒီလိုဖြစ်တယ်ဗျာတရုတ်ပြည်နေနဲ့သူကတကဘာလုံးကိုသူကဆက်ဆံတဲ့အခါမှာဆက်ဆံရတဲ့နိုင်ငံတွေတော်တော်များများပါတယ်ဗမာပြည်လိုပဲအဲအဆအဆအရာအရာက
ချွတ်ချုံကြနေနိုင်ငံတွေလည်းအများကြီးရှိတာဟုတ်ကဲ့အဲ့တော့သူ့ဘက်ကတော့သူမြင်တော့မြင်နေပုံရတယ်ဒါပေမဲ့ချင်းကတ်တဲ့နေရာမှာတော့တခြားနိုင်ငံတွေနဲ့မတူအဲ့ဒီချင်းကတ်ဘုံကိုကြည့်ရင်ဟိုပါမြန်မာနိုင်ငံဟာတရုတ်နိုင်ငံတွေအတော်လေးအရေးကြီးတဲ့နိုင်ငံလို့ဆိုရင်မှားမယ်မဟုတ်ပါဘူးတခြားနိုင်ငံတွေနဲ့ဆက်မယ်ဆိုရင်အင်ဂျင်နီယာဖြစ်တဲ့နေဇတ်ကလည်းပဲ အင်ဂျင်နီယာတွေနဲ့ဝိမာနနိုင်ငံတွေမှာတရုတ်ရဲ့အကျိုးစီးပွားအများကြီးရှိရဲ့ဆိုတော့ဒီလိုမြန်မာနိုင်ငံရဲ့အခြေအနေတိတ်မကောင်းဘူးလို့သူတို့မြင်နေဆိုရင်သူတို့ချင်းတက်ပုံကပိုးပြီးတော့တက်ကြွတဲ့ချင်းတက်မှုမျိုးမဖြစ်နိုင်ဘူးလားအခုတော့တရုတ်ဟာတိတ်ပြီးတော့ဘူအက်တစ်မဖြစ်ဘူးအာဆီယံတို့ရဲ့နောက်ကပဲလောလောဆယ်လိုက်နေသဘောတွေ့ရပါတယ်
ကျမတို့ဗမာတပြည်လုံးကိုကြည့်တဲ့အခါမှာဟုတ်တယ်ဟိုတိတ်ပြီးတော့တက်ကြွတဲ့အခန်းကမပါပဲနဲ့အာဆီယံနောက်ကပဲပါနေတဲ့ပုံလို့ရှိတယ်ဒါမဲ့သူ့မှာတေးချအကန့်အသတ်နဲ့ဆက်ဆံနေတာတွေရှိတယ်ဥမာအားဖြင့်သူနဲ့နေချင်းဆက်နေတဲ့ဒေသတွေပေါ့ဗျာနော်အဲအခုကဝါဟိုဒေသရှိတယ်မိုင်းလားဒေသရှိတယ်အခုနောက်ပိုင်းဆို ကိုလည်းဥမှုရှိရှိတက်တက်ကြွကြွနဲ့သူလုတ်ကင်ကြီးကတွေ့ရတယ်။ဥမာဝါဟာပဲဖြစ်ဖြစ်မိုင်းလားပဲဖြစ်ဖြစ်သူကစီးပွားရေးရဒီဆောက်ပေးတာနော်ဟိုခါလေတပေါင်းစုံကပေါ့နော်ကျမကြီးစနစ်ပညာရေးစနစ်အကုန်လုတ်ကင်ပေးနေတာကျမစဉ်းစားနေတာဒါလို့တခုရှိတယ်ဗျာသူကဝါဒေသနဲ့မိုင်းလားဒေသကိုပမာပြည့်ရဲ့စမ်းတက်ွက်ကလေးအဖြစ်နဲ့သူတိဆောက်နေတယ်လို့ကျမမြင်တယ်။အဲဝါဒေသတို့မိုင်းလား ဒီစားစားမှုတွေပို့ပြီးတော့တိုးတက်လာနိုင်တယ်ပါတယ်ပေါ့ဗျာအဲ့ဒါကိုပြပဖို့အတွက်သူကစမ်းတက်ွက်အနေနဲ့အဲ့ဒီဒီပါတွေကိုတိဆောက်ပေးနေတယ်လို့ကျွန်မထင်တယ်ဘာဖြစ်လို့လဲဆိုတော့အခုကိုဗစ်အဖြစ်မှာလေအဲ့ဝါဒေသဝယ်ဖြစ်ဖြစ်မိုင်းလားဒေသဝယ်ဖြစ်ဖြစ်သူတို့ဆေးဖွဲ့တွေလာတာမပြတ်ဘူးဗျတောင်ပေါ်ကအဲ
တိုင်းရင်းသားလူလူတွေရဲ့ဟိုအရက်ကြီးအထိသူတို့သွားပြီးတော့ဟိုကာဝယ်ဆေးထိုးပေးတာအများကြီးပါပဲသူတို့လုပ်နေကြတယ်လို့ပြတာလေဒါသူတို့ရဲ့နေချင်းကိုလုံးဝကတ်နေတယ်နောက်ကသူတို့ဘက်မှာဟိုတယ်တယောက်ကတွေပါလေအဲ့ဒီသားမှာအများကြီးဖြစ်လာရင်လည်းပဲသူတို့လည်းလွတ်တင်မှာမဟုတ်ဘူးဟုတ်ကဲ့ကိုမှာကြောက်တယ်အဲ့ဒါလည်းဖြစ်လက်တွေ့ဟိုအကျိုးစီးပွားနဲ့လည်းဆက်ဆက်နေတာဟုတ်ကဲ့အ ဒီဝါရနေပြီးတော့ကွန်ဖက်ဒရိတ်သဘောမျိုးတောင်ဖြစ်နေတယ်ဆိုပြီးတော့ကျန်တဲ့တိုင်းရင်းသားတချို့ကလည်းပဲအဲ့လိုမျိုးနာကိုယူကျင်လာတဲ့သဘောတည်းရှိပါတယ်ဆိုတော့နိုင်ငံရေးအချင်းရောဒီတရုတ်နိုင်ငံအနေနဲ့ဘယ်လိုများမြင်ထားပါလဲညီမနိုင်ငံတိုင်းရင်းသားတွေရဲ့စီးရုံညီညွတ်ရေးနဲ့ပတ်သက်ပြီးတော့သူတို့ဘယ်လိုများစဉ်းစားထားတဲ့အထင်ပါလဲသူတို့တွေးခေါ်မျိုးမြင်ပုံကအခုညီငယ်ရေး ပံပိုးပေးနိုင်မယ်လို့များယူဆပါတယ်ခင်ဗျာ
။ဟိုတရုတ်ကပေါ်လစီတွေရလေသူတို့ကအဝေးကြီးကိုကြည့်ပြီးစဉ်းစားတာဗျာ။ဥပမာသူတို့ရဲ့ထိုင်ဝမ်ကိစ္စတို့ဟောင်ကောင်ကိစ္စတို့ပဲကြည့်။ဘတော်မှသူကအလောတကြီးပါတခုမှမလုပ်ဘူး။အရှိကြီးသူကဖြည်းဖြည်းစိစိနဲ့အဲတိုးလုပ်တဲ့လက္ခဏာတွေရှိတယ်။အဲ့တော့ဒီကျမတို့ဒီနေသတ်တလျှောက်မှာလေသူဒလိုနီးနေပဲသူတဖြည်းဖြည်းတိုးဖို့စဉ်းစားပုံရပါတယ်။အဲအဲ့တော့ဗမာပြည်ဟာဟုတ်တယ်ဟိုသူ့အတွက်အများကြီးထိခိုက်နေတာလေဆိုတာအမှန်ပဲနော်။ဟိုဥပမာအားဖြင့်သူကြောက်ဖြူရင်းနဲ့စိတ်ကမ်းပဲကိုသူရထားလမ်းဖောက်ဖို့ဆိုတာသူစောကြီးတွေကစီစဉ်ထားတာဒီစက်တပ်ပဲစက်တပ်ကဘာဖြစ်လို့ပေးမလုပ်လဲဆိုတော့သူကဒီဒေသတွေမှာရထားလမ်းတွေဖောက်သွားပြီးဒေသဖွံ့ဖြိုးရေးတွေလုပ်သွားရင်သူကဘယ်လိုလုပ်ဆက်ဆက်တိုက်မလဲအဲ့ဒါကိုစက်တပ်ကကြောက်ပုံရတယ်ဒါကြောင့်မို့မပေးတာဒေါ်ဆန်းစုကြည်ကအများကြီးပေးခဲ့တာဖြစ်တဲ့တရုတ်ကအဲ့တော့ဒေါ်ဆန်းစုကြည်နဲ့သူတို့ဆက်ဆံရေးတော်တော်ကောင်းခဲ့တယ်ဗျာဒါပေမဲ့စစ်တပ်ကတော့မခံနိုင်တာဖြစ်တယ်ဒါပေမဲ့ဒီလိုပြောလို့တရုတ်ကစစ်တပ်ကိုလည်းပြစ်ပြစ်ခါခါပြစ်ပေးဖို့သူမစင်စားဘူးအဲ့တော့စစ်တပ်နဲ့လည်းသူဆက်ဆံရေးကောင်းအောင်သူလုပ်ပါပဲအဲ့တော့သူ့ရဲ့ဟိုနေကသူကရေရှည်အမြင်နဲ့ချင်းကပ်တာဖြစ်တော့ကျမတို့နိုင်ငံကပြည်သူလူထုအနေနဲ့ကျမအပါဝင်ပေါ့နော်အားမရတာမကြည်နပ်တာသူ့ပုံမှာမကြည်မလဲဖြစ်တာတွေများတာပေါ့ဗျာ
ตรุว่าတော့ตรุရဲ့တကမာလုံးချီလေပင်ကားပြီကအမြင်ချီလမ်းပေါ်ကလုံးနေပုံရပါတယ်ဒေါန်ဆန်းစုကြီးကိုပို့ပြီးတော့တေကဒီနီဆက်ဆက်မှုရှိခဲ့တယ်ဒေါန်ဆန်းစုကြီးလက်ထက်မှာသူရဲ့လူပိုင်မျိုးနယ်ပူရရှိခဲ့တယ်ဆိုတော့အခုဒေါန်ဆန်းစုကြီးပုဂ္ဂိုလ်ကြီးနေမကောက်ပေါ့လေသူရဲ့ပါတီခုလုံးသူရဲ့အင်အားစုတစ်ခုလုံးကဒုက္ခရောက်ပြီးတော့သူတို့ဂျွန်ပန်နေရာတဲ့အချိန်မှာ
ဟုတ်ကဲ့
တခုကျွန်တော်ဒီမှာမိကျင်ပါတယ်လူတွေကပြောကြတယ်ပေါ့လေဥပမာဖြင့်အဲ့ဒါကတော့သီးလင်္ကာနိုင်ငံတို့မှာစီးပွားရေးချက်ချုံကြပြီးတော့တန်းကြီးကြီးကြက်ပြဿနာတက်တယ်တကယ်တော့သီးလင်္ကာနိုင်ငံမှာတရုတ်ရဲ့ရင်းနှီးမြှုပ်နှံမှုနော်တရုတ်ရဲ့ကျေးမှာလေဘေးနဲ့နေပြီးသီးလင်္ကာတို့ပြောကြတယ်ဒါပေမဲ့သူဟာအဲ့လိုကိစ္စရဲ့လုခတ်ပြီးတော့သီးလင်္ကာဒုက္ခရောက်နေတဲ့အချိန်မှာတာဝန်ယူပြ
ကြပါတယ်အဲတို့မှာနိုင်ငံတကာကျွေးမိတွေအများကြီးတင်နေဆိုတာဟုတ်တယ်တို့ဒါတွေကိုလည်းမဖြေရှင်းနိုင်ဘူးဒါတွေကိုမလုပ်နိုင်တာအစိုးရရဲ့ကြံစည်တာပါဖြစ်တယ်တိရိလင်ကပန်းမကြီးကဟိုတလုံးလုံးကဟိုစီဂျီတီအန်နဲ့အင်တာဗျူးမှာပြောသွားတယ်တို့နိုင်ငံမှာနိုင်ငံသားကျွေးမိတွေများတယ်ဆိုတာမှန်နေပဲဘာဖြစ်လို့လဲဆိုတာဒါပမိုင်းပြဿနာတွေပါဖြစ်တယ်တဲ့တရုတ်ကကျွေးတယ်လေတို့နိုင်ငံမှာရ ကြွေး media IMF တို့ America တို့ Japan တို့အဲ့ဒီဟာတွေသူ percentage နဲ့ပေါ့နော်ရာဂိုင်းလုံးနေနဲ့အတိအကျပြောသွားပါတယ်အဲ့တော့ဒါမျိုးကသူတို့ဝင်ကယ်လို့ရနိုင်ရင်ကယ်ပဲကယ်လို့ရနိုင်ရင်လည်းခက်ကင်းကင်းမဲ့နေတတ်တာရှိတယ်ဒါပေမဲ့ခမည်းတော်တိထားမိလား Greek ကို Greek Diwali ခါကနေကသူဝင်ကယ်ခဲ့တာပဲဗျာ Greek ရဲ့အဲ့ဒီဟိုနင်းကြီးကိုဗါလဲတင်းလဲဟိုနင်းကြီးနဲ့စိတ်ကန်းကြီးကိုသူပဲတိဆောက်ပြီး Greek ကိုကယ်ခဲ့ဘူးတာလေတော့ရှိတယ်ပီရီလင်ကကိစ္စကတော့ဟိုအိန္ဒိယနဲ့လည်းပတ်သက်နေတဲ့အခါကျတော့သူနဲ့တတိထားနေတယ်ထင်တယ်ကြည်ရလား
ဟုတ်ကဲ့ဆိုတော့မြန်မာနိုင်ငံတို့ဒါတကယ်လို့များအဲ့လိုတချို့ကတွက်ကြရပေါ့လေတရုတ်ရဲ့ကျွေးမြန်မာနိုင်ငံလည်းအဲ့လိုဖြစ်လာလိမ့်မယ်ဆိုတော့စဉ်းစားကြတာရှိတယ်စဉ်းစားချက်စိုးရိမ်မှုရှိတယ်အဲ့စိုးရိမ်မှုရောဟုတ်ကဲ့လွန်လို့ပြောရမလားခင်ဗျအ
ဲ့တော့မလွန်ပါဘူးအခင်ဗျတရုတ်ကျွေးမရှိလဲကျွန်တော်တို့ဗမာပြည်ကအကြဆုံးနိုင်ငံဖြစ်နေပြီဒီစစ်တပ်ရှိနေသေးတော့ခင်ဗျကျွန်တော်တို့နိုင်ငံကြီးကဘယ်သူမှကယ်လို့မရဘူးဗ
ျကျွန်တော်နောက်ဆုံးတစ်ခုမေးချင်တာအဲ့တော့အခုမြန်မာနိုင်ငံရဲ့အခြေအနေနဲ့ပတ်သက်ပြီးတော့တရုတ်ကလည်းဘဝင်မကြဘူးပေါ့လေဆိုပေမဲ့လည်းအာဆီယံကိုပဲစီရင်တင်ပြီးအာဆီယံမူတိုင်းလုပ်မယ်ဆိုတော့ဒီအာဆီယံမူတိုင်းဆက်သွားလို့ရောမြန်မာနိုင်ငံကပြန်လဲကဲတင်နိုင်မဲ့အခြေအနေရှိပါလားနိုင်ငံကနဲ့သူတို့မဟုတ်အဲ့ဒီမူကဖောက်ထွက်ပြီးတော့များတရုတ်တို့ဘာလို့နောက်တနည်းတလန်စဉ်းစားလာနိုင်မဲ့အလားလားရှိပါလားခင်ဗျာ
ဟုတ်တယ်ကွာသူကဒီကယောဂအလွန်စီးပွားရေးတွေပြန်တက်ဖို့အတွက်သူက accept ဆိုတာကိုလုပ်နေတာရှိတယ်လေအဲ့တော့အမေရိကန်ကလည်းတအားဖြိလာတာပါတာပေါ့နော်အခုဟိုလာ Indo Pacific Economic Forum ဆိုပြီးတော့တိုးလာတာတွေလည်းရှိတော့သူကဗမာပြည်အရေးကိုတအားဖြိအားပေးနိုင်မယ်လို့ကျွန်မမမြင်ဘူးဒီ accept ထဲမှာပဲဒီ Regional Economic Forum ပေါ့နော်ဒီအားလုံးဟိုအာဆီယံနိုင်ငံနဲ့ဂျန်နဲ့နိုင်ငံကြီးတွေပေါင်းပြီးတော့ဒီကျိုးပန်းနေတယ်အဲ supply chain ကြီးတခုလုံးပြန်လဲပိုင်ရေးအတွက်တရုတ်ကသူ့ဘာသူဆက်လုပ်မှာပဲအဲ့တော့ဒီဗမာပြည်ရဲ့ visa policy ကတော့ visa ပြောင်းလာစရာအကြောင်းမရှိဘူးတမန
်
မြမာရေးဒေါက်တာလှကျော်စောနဲ့ဦးကျော်စံသာတို့ဆွေးနွေးတုံ့တက်ထားတဲ့မြမာရေးတုံ့တက်ချက်ပါရှင်အခုဆက်ပြီးတော့အပတ်စဉ်အားကစားကဏ္ဍကိုတင်ဆက်ပေးစီမှာတယ်ပြင်သစ် Open Tennis ပြိုင်ပွဲမှာတော့စပိန်နိုင်ငံသားနဒာ14ချိန်မြောက်ဘိုးဆွဲပြီးတော့စံချိန်တင်လိုက်ပါပြီအမေရိကန်ဘောလုံးအသင်းအပါအဝင်အားကစားအသင်းတချို့ကလက်နက်ကင်ဆောင်ခွင့်ဥပဒေကိုတင်းကျပ်ဖို့လွှတ်တော်ကိုတောင်းဆိုလိုက်ပါတယ်ဒီလိုထိတ်တန့်ရောက်အားကစားသတင်းတွေကိုကိုရဲနိုင်ကတင်ဆက်ထားတာစူဇာနာဆင်ပါရှင
်ဂျင်းဒနိုင်ငံပဲရစ်မြို့မှာကျင်းပတဲ့ဒီလို Open Tennis ဂျိုင်းပွဲကတော့တနင်္ဂနွေနေ့ကပဲပြီးဆုံးသွားခဲ့ပါပြီမျိုးတော်ဘက်မှာတော့နဒောင်းကအနိုင်ရပြီးတော့နောက်ထပ်စံချိန်တင်နိုင်ခဲ့သလိုမျိုးသမီးဘက်မှာတော့ပိုလန်ကကမ္ဘာအဆင့်တဲ့ Igor Świątek ကပူဆွဲသွားခဲ့ပါတယ်။မျိုးတော်ဖိုင်နယ်ကိုတနင်္ဂနွေနေ့ကကစားကြတာမှာနဒောင်းကနော်ဝေးက Casper Ruud ကို 6-3 6-3 6-3 ညနဲ့၃ပွဲပြအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါဟာနဒောင်းအတွက်တော့ပြင်သစ် Open ကို14ချိန်မြောက်ရတာဖြစ်ပြီးတော့ Grand Slam ဆုကိုတော့22ချိန်မြောက်ရသွားခဲ့တာဖြစ်ပါတယ်။နဒောင်းဟာခုနှစ်ကျင်းပတဲ့ Australian Open မှာရောဒီပြင်သစ် Open မှာပါဘိုးဆွဲလိုက်တဲ့အတွက် Djokovic နဲ့ Federer တို့ထက်နှစ်ခုအသာရပြီးတော့အမျိုးသားဘက်မှာ Grand Slam ပြိုင်ပွဲကိုအများဆုံးဘိုးဆွဲသူဖြစ်စံချိန်တင်လိုက်တာဖြစ်ပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကတော့ Paris မြို့က Stade de France ကိုညီမကစားခဲ့တဲ့ Europa Champions League Final မှာနဒောင်းအပ်ပြီးတဲ့ Real Madrid အသင်းက Europa Champions League ကို14ချိန်မြောက်ဘိုးဆွဲသွားသလိုနဒောင်းကလည်းအခုနှစ်မှာပဲစမချင်ပါတဲ့ပြင်သစ် Open ကို14ချိန်မြောက်နိုင်လိုက်တာကလည်းထူးခြားတဲ့တိုက်ဆိုင်မှုတစ်ခုလို့ပြောရမှာဖြစ်ပါတယ်။နဒောင်းကတော့ဒီပွဲနိုင်လိုက်တဲ့အတွက်ပြောမပြတတ်လောက်အောင်ဝမ်းသာကြောင်းအသက်36နှစ်ရွယ်မှာအခုလိုမျိုးကစားနိုင်မယ်။သူ့ဘဝမှာအရေးကြီးဆုံးကွင်းဖြစ်တဲ့ဒီကွင်းကြီးမှာ Final ကိုနောက်တစ်ချိန်ထပ်ကစားရလိမ့်မယ်လို့သူ့အနေနဲ့မထင်ခဲ့ကြောင်းအခုလိုနိုင်လိုက်တာကသူ့အတွက်အများကြီးအထိပ်ပဲရှိတယ်လို့ပွဲပြီးမှပြောလိုက်ပါတယ်။နဒောင်းကတော့ခြေထောက်ဒဏ်ရာကြောင့်အနာဂတ်မှာပါဖြစ်မယ်ဆိုတာမသိနိုင်ပေမဲ့သူ့အနေနဲ့စက်ကစားနိုင်အောင်တနိုင်တဲ့လောက်စံကုန်ကြိုးစားသွားမယ်လို့ပြောလိုက်ပြီးတော့ဒါပေမဲ့ဝင်းဘောတန်ကိုပြိုင်မပြိုင်ဆိုတာကတော့ခြေထောက်ဒဏ်ရာကောင်းမကောင်းဆိုတဲ့ပုံမှာမူတည်တယ်လို့ပြောပါတယ
် Would you have played any other grand slam in these conditions?
Probably not.
အခုလိုအခြေအနေမျိုးမှာနောက်ထပ် grand slam ပြိုင်ပွဲကစားဖို့ဖြစ်နိုင်ပါမလားလို့မေးတဲ့အခါမှာတော့ grand slam တွေထပ်ကစားဖို့ဖြစ်နိုင်ခြင်းမဖြစ်နိုင်တော့ပဲလို့လည်းသူကပြောပါတယ်ဒါကြောင့်ဒီပြင်သစ် Open ဟာနဒောင်းအတွက်တော့နောက်ဆုံး Grand Slam ပြိုင်ပွဲဖြစ်လာနိုင်တယ်လို့သုံးသပ်ကြသူတွေလည်းရှိလာနေပါတယ်ခင်ဗျာ။စနေနေ့ကကစားခဲ့တဲ့အမျိုးသမီးတူးချင်း Final မှာတော့ပိုလန်က Igor Świątek နဲ့အမေရိကန်ကဆယ်ကျော်တက်ကစားသမား Coco Gauff တို့ပိုလူခဲ့ကြပါတယ်။ဒီပွဲမှာတော့ Świątek က Coco Gauff ကို 6-1 6-3 နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ပြင်သစ် Open ကိုဒုတိယအကြိမ်ရသွားခဲ့ပါတယ်။ဒါဟာသူ့အတွက်တော့ဒုတိယမြောက် Grand Slam Champion ဆုတည်းဖြစ်ပါတယ်။ပြတ်တဲ့ခါဒီပွဲနိုင်လိုက်တဲ့အတွက်စူဂျင်းငွေအဖြစ်နဲ့အမေရိကန်ဒေါ်လာ3,300,000ကျပ်လည်းရရှိသွားခဲ့ပါတယ်ခင်ဗျာ။ဘောလုံးသတင်းတွေပတ်မှာတော့ကာတာနိုင်ငံမှာကျင်းပမဲ့2022ကမ္ဘာဖလားဘောလုံးပွဲကိုဝေးလ်စ်အသင်းခြေစစ်ပွဲအောင်သွားပြီဖြစ်ပါတယ်။ဥရောပဆောင်ကနောက်ဆုံးလက်ချက်တနည်းအားဖြင့်ပလေးအော့ဖ်ရှုံးထွက်ပွဲစဉ်ကိုကစားရမှာဝေးလ်စ်ကယူကရိန်းကိုတကူကိုမရှိနဲ့နိုင်ပြီးတော့ခြေစစ်ပွဲအောင်သွားတာဖြစ်ပါတယ်။ဒီပွဲရဲ့တလုံးတည်းသောအဆုံးဖြတ်ဂိုးကတော့ယူကရိန်းအသင်းကောင်းဆောင်ရာမိုလန်ကိုကကိုဂိုးကိုတွင်လိုက်တာပါ။ယူကရိန်းဘက်ကဂိုးသွင်းခွင့်နဲ့ရပါမယ်လဲဝေးလ်စ်ကိုသမားနဲ့နောက်တန်းနေကာကွယ်နိုင်ခဲ့တာကြောင့်နောက်ဆုံးမှာဝေးလ်စ်ကတကူကိုမရှိနဲ့နိုင်ပြီးတော့1958ကမ္ဘာဖလားနောက်ပိုင်း64နှစ်အကြာမှာကမ္ဘာဖလားကိုပထမဆုံးအချိန်ခြေစစ်ပွဲအောင်သွားတာဖြစ်ပါတယ်။
It was a stressful game.It was. I thought Ukraine were excellent. I really did.
ဒီပွဲကတကယ်ကိုစိတ်ဖြည့်စည်းရတဲ့ပွဲဖြစ်ပြီးယူကရိန်းအသင်းကစားကအရန်ကောင်းတယ်လို့ထင်ပါတယ်။တကယ်ပါဒီအတွက်မအံ့ဩမိပါဘူး။ဘာလို့လဲဆိုတော့သူတို့နဲ့စကော့တလန်နဲ့ပွဲမှာလည်းသူတို့ကစားတာတကယ်ကောင်းခဲ့ပါတယ်။ဒါကြောင့်ကျွန်တော်တို့ဒီပွဲကိုနိုင်ဖို့ကအစွမ်းကုန်ကစားနိုင်မှလို့တွေးခဲ့မိပြီးသားပါ။ကျွန်တော်ကစားသမားတွေနဲ့ပြည်သက်တွေအတွက်ဂုဏ်ယူပါတယ်။ဒါကတသက်လုံးအမှတ်တရရှိနေမှာဖြစ်တယ်လို့ကျွန်တော်ရဲ့ဘောလုံးသက်တမ်းတစ်ချောင်းမှလည်းဒါကအကောင်းဆုံးအချိန်ပါပဲ
။ယူကရိန်းနီးပြားကတော့ဒီပွဲရှုံးသွားတဲ့အတွက်ယူကရိန်းပြည်သူတွေနဲ့အားပေးတဲ့ပြည်သက်တွေကိုထောက်မှန်လိုက်ပါတယ
်။ကျွန်တော်တို့လုံးတိုင်ကတော့ဆွမ်းကုန်လုပ်ခဲ့ပါတယ်။ဒါပေမဲ့ယူကရိန်းမှာရှိတဲ့ပြည်သူတွေအနေနဲ့ကျွန်တော်တို့အသင်းနဲ့ကျွန်တော်တို့ဂျိုဗန်အားထုတ်မှုတွေကိုအမှတ်ရပြီဒီကျမလေးကျွန်တော်တို့ဂိုးမသွင်းနိုင်ခဲ့တဲ့အတွက်တောင်းပန်ပါတယ်ဒါပေမဲ့အားကစားမှာဒီလိုပါပဲဒီအတွက်လည်းကျွန်တော်ဘာပြောရမှန်းမသိတော့ပါဘူး
ဒီကနေ့မေလ28ရက်နေ့ကပြင်သစ်နိုင်ငံဘယ်ရစ်ဗျူမှာကစားခဲ့တဲ့ Champions League Final မှာတော့အဆင်မပြေတာတွေဖြစ်ခဲ့တဲ့အတွက် UEFA ယူရိုပါဘောလုံးဖွဲ့ချုပ်ကတောင်းပန်လိုက်ပါတယ်။ယူရိုပါ Champions League Final မှာအားလုံးပြည့်စုံရှင်နဲ့ဆင်နွှဲရမယ့်အချိန်မှာဝိမနိုင်ငံဖြစ်ပျက်ခဲ့တဲ့စိတ်ပျက်စရာ၊စိုးရိမ်ထိတ်လန့်စရာအခြေအနေတွေကိုကြုံခဲ့ရတဲ့အတွက်ပရိသတ်တွေအားလုံးကိုယူရိုပါဘောလုံးဖွဲ့ချုပ်အနေနဲ့အနုညွတ်တောင်းပန်ပါကြောင်းပေပရိသတ်မှာအခုလိုအခြေအနေမျိုးနဲ့မကြုံရတဲ့ကြောင်းနဲ့ဒါမျိုးနောက်ထပ်မဖြစ်သင့်ဘူးလို့ UEFA ကညင်ညာချက်ထုတ်ပြီးတော့တောင်းပန်လိုက်တာပါ Real Madrid နဲ့ Liverpool ရဲ့ Champions League Final ပွဲမတိုင်ခင်မှာပရိသတ်တွေများပြီးတော့ကွင်းထဲကိုအချိန်မီဝင်ခွင့်မရခဲ့တာကြောင့်ပရိသတ်တွေနဲ့လုံခြုံရေးတွေထိတိုက်တွေးခဲ့ကြပြီးတော့ပွဲကိုလည်းဒါရီဝတ်ကျော်လောက်ရှုဆိုင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့အာဂျင်တီးနားတိုက်စစ်မှု Carlos Tevez ကဘောလုံးသမားဘဝကနားယူပြီးတော့ညင်ညာလိုက်ပါတယ်တယ်ဗက်ဆာကစားရတာပင်မနဲ့ဆိုပြီးတော့ပူပယ်ဂျူနီယာအသင်းကနေထွက်ပြီးတဲ့နောက်တနစ်ကြံပါအခုလိုမျိုးစေးစားဘောလုံးသမားအဖြစ်ကနေတရားဝင်အနားယူပြီးဆိုပြီးတော့အဂျင်တီးနားရုပ်ကြံလိုက်ကနေဂျွန်လာ3ရက်နေမှာပြင်ညာခဲ့တာဖြစ်ပါတယ်ညာအမေရိကန်မှာတော့အမေရိကန်လက်ရွေးစင်ဘောလုံးအသင်းနဲ့ NBA ဘတ်စကတ်ဘောအသင်းတို့ကလက်နက်ကင်ဆောင်ဝဲဥပဒေကိုတင်းကြပ်ဖို့ကိုတောင်းဆိုလိုက်ကြပါတယ်အမေရိကန်နိုင်ငံရဲ့ဘောလုံးအသင်းကတနက်ကိုင်းဆောင်ွေးဥပဒေကိုတင်းကျပ်ဖို့အတွက်လွှတ်တော်အမတ်တွေကိုအိတ်ဖွင့်ပေးစာပေးပို့လိုက်ပြီးတော့ဒီအတွက်လည်းဂုဏ်ယူရဲဆိုပြီးတော့အမေရိကန်ဘောလုံးအသင်းနီးပြ Greg Berhalter ကပြောပါတယ
် Just really proud of the entire group today you know for the letter that was sent to everyone in
Congress လွှတ်တော်မှရှိတဲ့လွှတ်တော်မှအားလုံးကိုစာပို့ပြီးတနက်ကိုင်းဆောင်ွေးနဲ့ပတ်သက်ပြီးတင်းတင်းကျပ်ကျပ်ဆောင်ရွက်ဖို့တောင်းဆိုလိုက်တဲ့အတွက်ကျွန်တော်တို့တစ်ဖွဲ့လုံးအတွက်ဒီကနေ့တကယ်ကိုဂုဏ်ယူပါတယ်ကျွန်တော်တို့ဒီရဲ့ဒါပေမဲ့တစ်ခါတလေကျွန်တော်တို့ကကိုကဘာလေးထဲမှာပဲနေနေကြပြီးတခြားမှာဘာလို့ဖြစ်တယ်ဆိုတာကိုမေးနေကြပါလေ။ဒါပေမဲ့ခင်ဗျားတွေ့တဲ့အတိုင်းဒီအုပ်စုကတော့ဒီလိုမလုပ်ကြပါဘူး
။တစ်ချိန်တည်းမှာပဲ American NBA Basketball အသင်းတွေဖြစ်တဲ့ Golden State Warriors နဲ့ Boston Celtics အသင်းတွေကလည်းအခုနှစ် NBA Final ဒုတိယပွဲမှာတနက်ကဂျမ်ပတ်မှုရဲ့ချက်ချင်းရဆိုတဲ့စာရန်ပါတဲ့လိမ္မော်ရောင်တီရှပ်တွေဝတ်ပြီးတော့တောင်းဆိုခဲ့ကြပါလေ။ American မှာပြီးခဲ့တဲ့သတင်းပတ်တွေအတွင်းတနက်နဲ့ပြစ်ခတ်မှုတွေကြောင့်မူလာတန်းကျောင်းသားကျောင်းသူတွေပါဝင်လူတွေတော်များများကတင်ဆုံးခဲ့ရတာကြောင့်လွတ်တော်အနေနဲ့တနက်ကိုင်းဆောင်ွင့်ဥပဒေကိုတင်းကျပ်တာတွေလုပ်ဖို့တောင်းဆိုလာကြတာဖြစ်ပြီးတော့ဒီတောင်းဆိုလှုပ်ရှားမှုတွေမှာအားကစားအသင်းတွေကလည်းပါဝင်လာကြတာဖြစ်တယ်ဆိုတာသိကြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ
်ကိုရနိုင်ရဲ့အားကစားကဏ္ဍကိုရှုစားနာဆင်ခဲ့ရတာဖြစ်ပါတယ်ရှင်အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲမကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမို့နောက်ဆုံးရသတင်းချင်းချုပ်ကိုကိုစော်ဝင်းလိုက်တလဲပြောပြပေးပါရှင်
အိန္ဒိယနိုင်ငံမှာရှေ့သတင်းပတ်အတွင်းကျင်းပဖို့ရှိတဲ့အာဆီယံအိန္ဒိယနိုင်ငံရဲ့ဝန်ကြီးများဆွေးနွေးပွဲကိုမြန်မာစစ်ကောင်စီနိုင်ငံရဲ့ဝန်ကြီးကိုမဖိတ်ဖို့အိန္ဒိယအစိုးရကဆုံးဖြတ်လိုက်ကြောင်းတန်တပန်သတင်းအရေးမြစ်တွေကိုကိုကာပြီးအိန္ဒိယသတင်းတွေမှာရေးပါတယ်။အာဆီယံအဖွဲ့ဝင်နိုင်ငံတချို့ကမြန်မာစစ်ကောင်စီနိုင်ငံရဲ့ဝန်ကြီးကိုဒီဆွေးနွေးပွဲကိုဖိတ်ကြားလိုတဲ့သဘောဆန္ဒနဲ့ဆန့်ကျင်ပြီးအိန္ဒိယကအခုလိုဆုံးဖြတ်လိုက်တာပါ။မြန်မာနိုင်ငံမှာတည်သာထင်ရှားတဲ့နိုင်ငံရေးရပြည်ပြင်ပြောင်းလဲမှုတွေထွက်ပေါ်လာမှချင်းနိုင်ငံရေးရကိုစားပြုခြင်းမရှိတဲ့လူပုဂ္ဂိုလ်ကိုအရေးပါတဲ့အာဆီယံအစည်းအဝေးကိုဖိတ်ကြားရမယ်ဆိုတော့အာဆီယံရဲ့ဘုံသဘောတူညီချက်အတိုင်းလှုပ်ဆောင်ခဲ့တာလို့အိန္ဒိယကပြောပါတယ်။အာဆီယံအနေနဲ့ NUG အမျိုးသားညီညွတ်ရေးအစိုးရနဲ့ပိုဆက်ဆံကြဖို့အမေရိကန်ထိပ်ထားအရာရှိကအရှိတောင်အာရှခီးစဉ်နဲ့တိုက်တွန်းလိုက်ပါတယ်။အမေရိကန်ပြည်ထောင်စုဟာ NUG အစိုးရနဲ့ထိတွေ့ဆက်ဆံမှာဖြစ်ပြီးအာဆီယံအဖွဲ့ဝင်နိုင်ငံအားလုံးလည်းအန်ယူဂျီနဲ့လူသိရှင်ကြားထိတွေ့ဆက်ဆံကြဖို့အရှိတောင်အာရှသုံးနိုင်ငံခီးထွက်နေတဲ့အမေရိကန်နိုင်ငံသားဌာနအတိုင်ပင်ခံ Derek Shuley ကပြောကြားလိုက်တာဖြစ်ပါတယ်ခင်ဗျ။မြန်မာဒီမိုကရေစီရေလှှရှားဥဆောင်သူတွေကိုတည်တံစီရင်မဲ့အပေါ်ကနေဒါနိုင်ငံကလည်းတင်းတင်းထန်ထန်ကန့်ကွက်လိုက်ပါတယ်။မြတ်တာစွာအချိန်ပေးကြားနာပြီးလွတ်လပ်တဲ့တရားရုံးလုပ်ငန်းစဉ်မရှိဘဲအခုလိုမတရားစီရင်တဲ့အပေါ်အထူးဆွေးနွေးမိကြောင်းလည်းမနေ့ကထုတ်ပြန်တဲ့ရန်ကုန်ကကနေဒါတန်ယုံကြီးညာချက်မှာဖော်ပြပါတယ်။88မျိုးဆက်ခေါင်းဆောင်ကိုဂျီမင်းနဲ့လွတ်တော်အမတ်ဟောင်းကိုဖြိုးစရာတော်တို့အပေါ်ချမှတ်ထားတဲ့တည်တံကိုမြန်မာစစ်ကောင်စီကစီရင်တော့မယ်လို့ကြေညာပြီးတဲ့နောက်ပြင်သစ်အမေရိကန်ဥရောပသမဂ္ဂနဲ့ကုလသမဂ္ဂတို့ကလည်းပြင်းပြင်းထန်ထန်ကန့်ကွက်ထားကြပါတယ်ခင်ဗျ။
ဂျွန်လ၈ရက်နေ့ဗုဒ္ဓဟူးညရဲ့နောက်ဆုံးရသတင်းကြေညာချက်ကိုကိုစော်ဝင်းလိုင်တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညအတွက်အစီအစဉ်ထုတ်လုပ်ရေးမှုကအလိမ်မာဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ National Kalin နဲ့ PJ Elliot တို့ဖြစ်ပါတယ်။ကျွန်မကစုမုံမှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်။တော်ရရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးစိတ်ချမ်းသာကိုကျမ်းမာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေတင်ကြပါသေးရှင်။
This program has come to you from the Voice of America, Washington.